Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အတန်းကနေ2016ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေတူတင်ပြပေးပါပါအမေရိကန်သမ္မတရွေးကောက်ပွဲမှာမဲမဲသမားမှုတွေရှိကောင်းရှိနိုင်ကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထပ်မံပြောဆိုလိုက်တာနောက်ဒီကျူးဘားတော်လှန်ရေးကောင်စားဖီဒယ်ကက်စတိုကွယ်လွန်ပြီးတဲ့နောက်ဟာဗာနာကတော်လှန်ရေးရင်မြစ်မှာဒီကနေ့ထောင်ထဲချီတဲ့လူတွေစုဝေးနေကြတာတခါဒီဒေါ်ဆန်းစုကြည်ရဲ့ပြပခီးစဉ်ထွက်ခွာဖို့ရှိရတဲ့ပတ်သက်လို့နောက်ဆုံးအခြေအနေစာရာတွေကိုတင်ပြပေးသွားမှာပါမဆုံမွေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ရှမ်းမြောက်ပိုင်းဘက်ကပြင်းထန်နေစေတိုက်ပွဲရဲ့အခြေအနေနောက်ပြီးတော့မြန်မာနိုင်ငံကိုမနက်ဖြန်ရောက်လာမဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့လေလာဆောင်ရွက်ချက်တွေဘယ်လိုမျိုးရှိမလဲနောက်ဒီကနေ့လွှတ်တော်မှာဆွေးနွေးကြတဲ့ကလေးတငယ်အပေါ်လိမ်မိုင်းဆိုင်ရာကျူးလွန်သူတွေကိုထိရောက်အောင်လို့ဘယ်လိုအရေးယူအပြစ်ပေးဖို့ပြင်ဆင်နေကြပါသလဲဆိုတဲ့သတင်းမှာတော့
မည်သူမဆိုကလေးသူငယ်အားမဒိမ့်မှုကျူးလွန်သူကိုအ ਨੇ ဆုံးထောင်နှံ10နှစ်မှအများဆုံးထောင်နှံတသက်ထိချမှတ်ရမည်အပြင်ငွေကြံလည်းချမှတ်နိုင်သည
်လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးလွှတ်တော်မှတင်ပြခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်အရေးယူမှုတွေအဖြစ်များလာတဲ့66ဂါကြီးပုံမှန်အပေါ်လူခွေအဖွဲ့ကဘလို့ရှုမြင်တယ်လဲစတဲ့သတင်းတွေကိုလည်းတင်ဆက်ပေးပါပါနောက်ပိုင်းမှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့တင်ပြပေးပါမယ်ရှင
်လွန်ခဲ့တဲ့သမရရွေးကောက်ပွဲမှာမဲမတမာမှုတွေရှိကောင်းရှိနိုင်ခဲ့တယ်ဆိုတဲ့အထောက်အထားမဲ့ဆွဆဲချက်တွေကိုရွေးကောက်ခံသမရဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထပ်မံပြောဆိုလိုက်ပါတယ်သူအနေနဲ့သမရရွေးချက်ရေးအဖွဲ့ Electoral College ရဲ့ဒီမဲတွေအပြတ်တက်အနိုင်ရခဲ့တဲ့အပြင်နိုင်ငံတော်ကတန်းနဲ့ချီတဲ့တရားမဝင်မဲတွေကိုပြန်နှုတ်ရင်ထောက်ခံမဲစုစုပေါင်း popular vote မှာလဲ Hillary Clinton ကိုသူပဲအနိုင်ရနိုင်တယ်ဆိုပြီးတော့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါဒီလိုရေးပြီး၄နာရီအကြာမှာဒီနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲအတွင်းသူ Hillary Clinton ကိုရှုံးနေခဲ့တဲ့Virginia, New Hampshire နဲ့ California ပြည်နယ်တွေကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လိုက်ပါတယ်။ Green Party ကိုယ်စားလှယ် Jay Stein ကဒီ Trump ကပ်ပြီးတော့အနိုင်ရခဲ့တဲ့ Wisconsin ပြည်နယ်မှာမဲပြန်ရွေးတွက်ဖို့တောင်းဆိုထားတာကို Trump ကစောစောပိုင်းကဝေဖန်ခဲ့ပါတယ်။ဒီလိုမဲပြန်ရေးဖို့တောင်းဆိုတာကို Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးမှူးတွေကလည်းပူးပေါင်းထောက်ခံထားပါတယ်။ရွေးကောက်ပွဲမဲပြီးတဲ့လုပ်ငန်းရှင်တွေမှာမှားယွင်းမှုတွေရှိတယ်လို့ရွေးကောက်ပွဲမှတိုင်ခင်ရက်တွေအတွင်းဒေါ်နယ်ထရမ့်ကပုံမှန်ပြောဆိုခဲ့ပေမဲ့အထောက်အထားနဲ့ပြောဆိုနိုင်ခဲ့ခြင်းတော့မရှိပါဘူးအခုဒီ Green Party ကိုယ်စားလှယ် Jay Stein ပြောဆိုခဲ့သလို Wisconsin ဒါမှမဟုတ် Pennsylvania နဲ့ Michigan ပြည်နယ်တွေမှာမဲတွေပြန်ပြီးတော့ရေးတွက်မယ်ဆိုရင်လည်း Trump အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ပေါ်တက်ရောက်မှုရှိမဲ့ပုံမတွေ့ရပါဘူးနိုင်ငံတော်ရဲ့မဲတွေမှာ Hillary Clinton ထက်နှစ်သန်းကျော်ရောနေခဲ့ပေမဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်တွေရဲ့မဲတွေကိုအများစုရထားတဲ့အတွက် Donald Trump ဟာလာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်ကျန်းသစ်စာချိန်ဆမှာဖြစ်ပါရခင်ဗျာ
ကျူဘာဒေါ်လာရေးကောင်စာဖီဒယ်ကက်စထရိုကွယ်လွန်ခဲ့မှုအပေါ်ဂျေကွယ်အောင်မြင်ဖွယ်သတင်းပတ်ကိုစတင်လိုက်ပြီးမြို့တော်ဟာဗာနာကအချင်းကြီးဒေါ်လာရေးရှင်ပြင်မှာတော့ဖီဒယ်ကက်စထရိုပုံတွေပန်းစည်းတွေနဲ့ကျူဘာအလံကိုင်းဆောင်ထားသူထောက်နဲ့ချီစုဝေးနေကြပါတယ်ကျူဘာကောင်စာဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာကောင်ဆောင်ရဲ့တုံ့ပြန်မှုတွေထဲမှာတော့ဝန်내ဂျေကွယ်မှုတွေရောဝေဖန်မှုတွေရောရှိနေပါတယ်သမ္မတ Obama ကတော့ Castro ကွယ်လွန်သွားတဲ့အတွက်ကျူဘာပြည်သူတွေအပါအဝင်မိသားစုနဲ့အတူစိတ်မကောင်းဖြစ်မိတဲ့အကြောင်းကြေညာချက်ထုတ်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကတော့ Castro ဟာကိုယ့်ပြည်သူတွေကိုဆယ်စုနှစ်6ခုနီးပါးဖိနှိပ်ခဲ့တဲ့ရက်စက်တဲ့အာဏာရှင်ဖြစ်တယ်လို့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အသက်60အရွယ်ဖြစ်တဲ့ Castro ဟာပြီးခဲ့တဲ့တောက်ချန်နေ့ကကွယ်လွန်ခဲ့တာပါ။နာတာရှင်မကျန်းမာမာဖြစ်ခဲ့ပေမဲ့တည်ဆုံရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်ထားပါဘူး။နိုင်ငံတော်မှာအလံတွေကိုလည်းတိုင်တဝက်လွှင့်ထူထားကြပါတယ်။လာမယ့်ပုတ်ထုံးနေ့မှာတော့ကက်စထရိုရဲ့အယိုးပြာကိုနိုင်ငံတော်ဖျက်ပြီးအရှိပိုင်းကိုသိမ်းဆောင်မှာဖြစ်ပါတယ်။သုံးရက်ကြာမဲ့ဒီခီးစဉ်ကတော့လူငယ်တော်လှန်ရေးသမားတွေရဲဘော်ရဲဘက်တပုံတိုက်ခတ်ရေးသမားတွေနဲ့အတူစီရဲယာမက်စထရာကတောင်တွေစီကနေဟာဗာနာမြို့တော်ကိုတက်သိမ်းဖို့ချီတက်ခဲ့ကြတဲ့လမ်းကြောင်းရဲ့ပြောင်းမြန်အတိုင်းကက်စထရိုရဲ့အယိုးပြာကိုပြန်ပြီးတော့သိမ်းဆောင်တာဖြစ်ပါတယ်။ဒီဇင်ဘာလ4ရက်နေ့မှာတော့နိုင်ငံအရှိတောင်ပိုင်းဆန်ဒီယေဂိုဒီကျူဘာကစင်တာ EP ခနီးယားတင်ကြိုက်မှာသူ့ကိုမြှုပ်နှံမှာဖြစ်ပါတယ်
စီးရီးယားနိုင်ငံမြောက်ပိုင်းကတူရကီအစိုးရကြောရောက်နောက်ခံပေးထားတဲ့သဘုံတွေကို IS စစ်သေးကြတွေကဓာတ်လက်နက်တွေအသုံးပြုတိုက်ခိုက်ခဲ့ပုံရကြောင်းတူရကီစစ်တပ်ကတနင်္ဂနွေနေ့မှာပြောပါရယ်စီးရီးယားနဲ့တူရကီနယ်စပ်အနီးအရှိအယ်ရိုင်မြို့မှာရော့ကက်ဒုံးကျည်နဲ့တိုက်ခိုက်ခံပြီးတဲ့နောက်သဘုံတပ်ဖွဲ့ဝင်22ယောက်မှာဓာတ်တက်ငွေနဲ့ထိတွေ့ခဲ့ပုံရတယ်ဆိုတဲ့လက္ခဏာတွေတွေ့ရတယ်လို့တူရကီစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ဒါပေမဲ့တိုက်ခိုက်ခံရတဲ့နေရာအတိအကျကိုတော့ဖော်ပြမထားပါဘူးဓာတ်လက်နဲ့တိုက်ခိုက်ခံရတာဟုတ်မဟုတ်စစ်ဆေးဖို့အတွက်ဒီဒဏ်ရာရတဲ့သဘုံစစ်သားတွေကိုတူရကီနယ်စပ်မြို့ဖြစ်တဲ့ Kilis မြို့မှာရွှေ့ပြောင်းထားပါရယ်စီးရီးယားနိုင်ငံမှာပြည်ရင်းစစ်စတင်ဖြစ်ပွားခဲ့တဲ့2011ခုနှစ်ကတည်းကတိုက်ခိုက်ရေးသမားတွေနဲ့အရက်သားတွေကိုတိုက်ခိုက်ရမှာနိုင်ငံတကာဥပဒေကိုချိုးဖောက်ရောက်တဲ့ဓာတ်လက်နဲ့တွေအသုံးပြုခဲ့တဲ့ဖြစ်ရပ်တော်များများတွေ့ခဲ့ကြတယ်လို့ဆိုပါရယ်ခင်ဗျာ
ပြင်သစ်ဝန်ကြီးချုပ်ဟာ François Fillon ဟာပြင်သစ် Republican Party တွင်သမ္မတလောင်းပနားမရွေးချယ်ပွဲမှာကာလကြာရှည်ရှင်ပြိုင်ဘက်ဖြစ်ခဲ့တဲ့အလန်ဂျူဘေးကိုတနင်္ဂနွေနေ့ကပြက်ပြက်သားသားအနိုင်ရခဲ့ပြီးတဲ့နောက်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေပါပြီ။ Republican Party သမ္မတလောင်းအနေနဲ့မဲဆွယ်စည်းရုံးမှုတွေစတင်မှု Paris နေအိမ်ကနေသူဟာဒီကနေ့စတင်ထွက်ခွာသွားပါတယ်။ပထမဆုံးအကြိမ်ဖြစ် American ပုံစံကျင့်ပါတဲ့ပြင်သစ် Republican Party တွင်သမ္မတလောင်းပနားမရွေးချယ်ပွဲမှာတော့အသက်62နှစ်အရွယ် François Fillon ကမဲရလ68ရာခိုင်နှုန်းရရှိခဲ့ပြီးမဲရလာ30နှစ်ရာခိုင်နှုန်းပဲရခဲ့တဲ့ပြိုင်ဘက်အသက်82နှစ်အရွယ်ဝင်းကြီးချုပ်ဟောင်းအလန်ဂျူဘေးကိုအပြတ်အသတ်အနိုင်ရခဲ့တာပါအလန်ဂျူဘေးကသူ့ရှုံးနေကြောင်းပြောဆိုပြီးဖရန်ဆွာဖီယွန်အပြတ်အသတ်အနိုင်ရခဲ့မှုကိုဂုဏ်ပြုချီးကျူးပါတယ်မဲဆွယ်စည်းရုံးမှုကာလအတွင်းပြိုင်ဘက်ဖရန်ဆွာဖီယွန်ဟာရွှေပြောင်းအခြေချသူတွေကိုစန့်ကျင်ရေးအစ္စလမ်စန့်ကျင်ရေးလက်ရာစွန်းတွေကိုအလိုလိုက်အကျိုက်ဆောင်နေသူလို့ဆွဆွဲခဲ့တဲ့အလန်ဂျူဘေးကစိတ်အေးထားပြီးစီးလုံးညီညွတ်ချဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်Republican သမ္မတလောင်းရွေးချယ်ပွဲမှာအနိုင်ရလိုက်တဲ့ François Fillon ကတော့လာမယ့်ဧပြီလရွေးကောက်ပွဲမှာလက်ရဆောင်ဝါဒီခေါင်းဆောင် Marine Le Pen နဲ့ရှင်ပြန်ရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့ Socialist သမ္မတ François Hollande ကတော့ရွေးကောက်ပွဲပြန်ဝင်မယ်မဝင်ဘူးဆိုတာကိုလာမယ့်သတင်းပတ်တွေအတွင်းကြေညာမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရယ်ခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံခီးစဉ်နဲ့တဆက်တည်းမှာပဲအင်ဒိုနီးရှားနိုင်ငံကိုပါသွားဖို့စီစဉ်ပေးမယ်အခုခါအဲ့ဒီခီးစဉ်မဖြစ်တော့ဘူးလို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါရယ်င
ကောနီးနိုင်လို့ပါတယ်တို့တော့ကျွန်တော်တို့အင်ဒိုနီးရှားမသွားတော့ပါဘူးကြာသွားလည်းမသွားဖြစ်ပါဘူးခီးစဉ်တစ်ခုညီနိုင်တယ်ဆိုတော့ဟိုဘက်အချိန်ကြာဒီဘက်အချိန်ကြာပေါ့နော်နောက်ဒီနေ့တော့ခီးစဉ်ဘက်မှာပါရက်လက်ပြောင်းလုပ်မယ်ဆိုတော့ဒီလိုင်းကလေးနဲ့အလုပ်လုပ်သွားတာပေါ့။အခုလောလောဆယ်တော့ကျွန်တော်တို့ကစင်ကာပူတစ်ခုလည်းပဲသွားပြင်မယ်။နောက်အင်ဒိုနီးရှားခီးစဉ်ကတော့နောက်ပိုင်းကျွန်တော်တို့ကဆက်ပြီးတော့ညှိပြီးတော့ဒီနေ့ဘက်စင်ပြီးအချိန်သွားဖို့အလုပ်ညှိထားပါလား။
အခုလိုအင်ဒိုနီးရှားခီးစဉ်မဖြစ်တာဟာအဲ့ဒီမှာလက်ရှိမြန်မာတန်ယုံရှိဆန္ဒပြတာတွေတန်ယုံကိုတိုက်ခိုက်မယ်ဆိုပြီးတော့ချင်းချောက်တာကြောင့်အင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးနေရတဲ့အခြေအနေတွေနဲ့လည်းမဆိုင်ဘူးလို့ဦးစိုးထေးကပြောပါရခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်ပိုက်ဆိုင်မှုအငင်းပွားနေတဲ့ပိုက်နဲ့နေမြေတွေကိုပို့ပြီးထိန်းချုပ်နိုင်ရေးတရုတ်ဘက်ကပြင်းပြင်းထန်ထန်စ조사လာနေပြီးဒေတာရင်းကပိုက်ဆိုင်မှုအငင်းပွားနေတဲ့တခြားနိုင်ငံတွေကတော့နှုတ်ဆက်နေတာစစ်ဆာဆွေးနွေးနိုင်ဖို့နီးလန်းရှာနေကြတဲ့အချိန်မှာဗီယက်နမ်နိုင်ငံကတော့ဒီအခြေအနေကိုပိုပြီးထိန်းချုပ်နိုင်ရေးအတွက်ပိုက်ဆိုင်မှုအငင်းပွားနေတဲ့ကျွန်းလေးတစ်ခုပေါ်မှာစစ်သုံးလေရင်ပြေးလမ်းအရှိကိုတိုးချဲ့နေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုက်ဆိုင်မှုအငင်းပွားနေတဲ့ separately ကျွန်းစုတွေတဲကကျွန်းတစ်ခုပေါ်မှာဗီယက်နမ်ဘက်ကလေရင်ပြေးလမ်းကိုတိုးချဲ့တာဖြစ်ပါတယ်။ separately ကျွန်းစုတွေတဲမှာကျွန်းတစ်ခုပေါ်မှာအရင်ရှိပြီးသား962မီတာရှိတဲ့လေရင်ပြေးလမ်းကို1005မီတာအထိတိုးချဲ့နေပြီးလေရင်ထားရာအဆောက်အုံဒစ်တွေကိုလည်းဆောက်လုပ်နေတာလို့အမေရိကန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကပြောဆိုလိုက်တာဖြစ်ပါတယ်။လေရင်ပြေးလမ်းတွေပိုပြီးရှေ့လျားသွားရင်လေတက်ရဲ့ရေချောင်းသွားလာရေးဆိုင်ရာထောက်လှမ်းရေးလေရင်တွေပိုပြီးလွယ်လွယ်ကူကူအသုံးပြုနိုင်မှာဖြစ်တယ်လို့လည်းအဖွဲ့ကပြောပါတယ်။
တောင်ကိုရီးယားတရားရေးဝန်ကြီးရဲ့နှုတ်ထွက်လာကိုသမရပတ်ကွန်ဟဲကဒီကနေ့လက်ခံလိုက်ပါတယ်သူရဲ့ကောင်းဆောင်မှုနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာပဲအစိုးရအဖွဲ့အတွင်းအခုလိုပြောင်းလဲတွေလှုပ်ဆောင်နေတာပါသမရနဲ့ယင်းနီမှုကိုအကြောင်းပြုပြီးတော့ငွေကြေးပါဝင်အလွဲသုံးစားမှုတွေကျွလွန်ခဲ့တဲ့သမရရဲ့ယင်းနီတဲ့မိတ်ဆွေတဦးနဲ့သမရပတ်ကွန်ဟဲတို့ကြားဆက်ဆက်မှုရှိတာကိုအစိုးရရှိနေတွေကဖော်ထုတ်ခဲ့ပြီးမှတရားရေးဝန်ကြီးကင်မြွန်ဝူးနဲ့သမရအကြီးအကဲအကြံပေးလို့ဟာလွန်ခဲ့တဲ့သတင်းပတ်ကနှုတ်ထွက်စာတင်သွင်းခဲ့တာပါဝင်ကြီးရဲ့နှုတ်ထွက်လာကိုသမရကလက်ခံပေးမယ့်အကြံပေးရဲ့နှုတ်ထွက်လာကိုတော့ဆိုင်းငံ့ထားတယ်လို့သမရယုံကဒီကနေ့ပြောပါရခင်ဗျာ
။ Israel နိုင်ငံ Haifa မြို့မှာပြီးခဲ့တဲ့သတင်းပတ်ကမိလောင်တာကြောင့်ပိုင်ဆိုင်မှုတွေဆုံးရှုံးခဲ့ရသူတွေကိုအသက်မွေးဝမ်းကြောင့်အလုပ်အကင်တွေနဲ့အိုးအိမ်တွေပြန်လည်ထူထောင်ရေးအတွက်အစိုးရဘက်ကကူညီဖို့ပိုင်ဖြတ်ထားတယ်လို့ Israel ဝင်ကြီးချုပ် Benjamin Netanyahu ကပြောဆိုပါရတယ်။ Haifa မြို့မှာမနေ့တနင်္ဂနွေနေ့ကလုပ်တဲ့အစိုးရအဖွဲ့အထူးအစည်းအဝေးမှာအစိုးရလုံထုံးလုံးတွေကိုရှော့ချပြီးအကူအညီတွေမြန်မြန်ပေးနိုင်အောင်ဆောက်ရွက်မယ်လို့ဝန်ကြီးချုပ်ကကတိပေးခဲ့ပါတယ်။ Israel မိသားသမားတွေရဲ့ရဲစွမ်းတက်တီကိုချီးကျူးပြောဆိုခဲ့တယ်လို့ Palestine အာဏာပိုင်တွေကူညီခဲ့တာကိုလည်းကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ကပြောပါတယ်။မိဘကြောင့်ထွက်ပြေးကြရသူတွေကိုအိမ်တွေမှာလက်ခံကူညီခဲ့ကြတဲ့ဂျူးတွေနောက် Arab တွေအားလုံးကိုလည်းအတိအမှတ်ပြုကျေးဇူးတင်တယ်လို့လည်းပြောဆိုခဲ့ပါတယ်။မိလောင်မှုအတွင်းသေဆုံးသူတွေတော့မရှိခဲ့ပါဘူး။လူ100လောက်ကိုဆေးရုံတင်လိုက်ရပေမဲ့အများစုကမိခိုးကြောင့်အသက်ရှင်မဝဖြစ်ကြရတာပါမိရှုသူလိုအနာပိုင်တွေဘက်ကတန်ပြန်ရှိထားသူ40လောက်ရှိပြီးအများစုကိုတော့ဖမ်းဆီးထားပြီးဖြစ်ပါတယ်ရှင
်လေတူကြီးလက်ထက်ထိမ်းမြောက်ခွင့်ဆိုင်ရာဥပဒေကိုတရားဝင်ဖြစ်အောင်ပထမဆင့်လှုပ်ဆောင်တဲ့အနေနဲ့ထိုင်ဝမ်လွှတ်တော်အတွင်လူထုကြားနာမှုမလုပ်ခင်မှာပဲဒီနေ့လာနေကထောင်ထဲချီတဲ့လေတူကြီးလက်ထက်ထိမ်းမြောက်ခွင့်ကိုထောက်ခံသူတွေထိုင်ပေမြို့လမ်းတွေပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်ခင်ဗျာ
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မတ်တိန်ကြီးထိုက်တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တနင်္လာနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကိုစတိုက်တင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာမြမတက်မတော်နယ်မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ပေါင်းစုတို့ကြားဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံတွေဟာတရုတ်ပြည်ဘက်ခြမ်းကိုစစ်ပေးထွက်ပြေးပြီးတော့တင်းချောင်ရသလိုနေရရင်းကိုပြန်နိုင်မှုအခြေအနေဟာလည်းမရေရာသေးပါဘူး။အပြည့်အစုံကိုတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါစီရီပတိပခတ်တင်းမာနေစေဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေတာတွင်ဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဖောင်းဆိုင်တိုက်ခတ်တော်ရစီရတော်ဦးစင်ဟန်လကအခုလိုပြောပါတယ
်အခုကျွန်တော်တို့ဖောင်းဆိုင်နောင်ချငောင်ဖိုင်မင်းရဒီတစ်ပိုက်မှာအခုထိတိုက်နေတုန်းပဲကြအခုတနတ်တန်နေကျွန်တော်တို့ကြားနေရတယ်မုံကိုလည်းဒီနေ့အထိတော့တနတ်တန်နေကြားနေသေးတယ်ဖောင်းဆိုင်ကတော့အခုကျွန်တော်တို့တမတော်နဲ့ပေါ့ဒီကျွန်တော်ဒီတပ်ပေါင်းစုနဲ့ပေါ့တိုက်နေကြတယ်ဒီကနေနေနဲ့မိခိုးတွေပါနည်းနည်းဒီတနောက်ပဲဗျအကြအကျိုးထိခိုက်တွေတော့ကျွန်တော်လည်းမသိအောင်မင်းကတော့အမှလေရင်လာတာအဲ့ဒီကြားထဲမှာလေရင်မိုင်းလာခွဲတာအဲ့တော့မချင်းလို့ပြောတယ်ဒီကျွန်တော်တောက်ထဲမှာကြားသွားတယ်လို့ပြောတယ်မိုင်းလေရင်ကနေမိုင်းလာခြားတာ
ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဖောင်းဆိုင်ဒေသခံတွေဟာစစ်ပေးလို့ရတရုတ်နိုင်ငံပန်ဝါမြို့ဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့လဲတိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ဖောင်းဆိုင်ရပြည်သူတွေကအဓိကတော့ပန်ဝါပေါ့နော်တရုတ်ပြည်ပန်ဝါကျွန်တော်ဒီမှာရရှိတဲ့စီးရင်အရ1080ယောက်ရှိပြီကြာဆိုတော့ဒီရေပူပေါ့ကျွန်တော်ဖောင်းဆိုင်ရဲ့ရေပူမှာအမှ190ကျော်ဒီရေပူကြတော့ကျွန်တော်မြန်မာနိုင်ငံစားမယ်အဲ့မှလည်းစိုးရင်ရတယ်အမြောက်တွေပါဒီပြစ်လိုက်ကျနိုင်နေကြကြောက်ကဲဖေးကနေကျွန်တော်ပြည်အဲဆိုရင်ရင်းမြင်းချမ်းချင်းကြီးကကျွန်တော်တို့ဒီကုတ်ကသူများရဲ့ခိုင်းဒီမှာသူများရဲ့နေရာမှာလာနေရတော့စိတ်အားငြိရတယ်ဒီမှာ
ပန်ဝါမြို့ဘက်ကိုတင်းချောင်လာတဲ့စစ်ပြေးဒုက္ခတွေတို့ကတော့တရုတ်အာဏာပိုင်တွေနဲ့တရုတ်နိုင်ငံရောက်ဖောင်းဆိုင်လူငယ်ဖွဲ့ကနေဆန္ဒရိတ်ကထောက်ပံ့ထားပြီးမြေရှည်မှာဆိုအခက်တွေ့မယ်လို့လဲဥစင်ဟန်လကပြောပါတယ်။လက်ရှိမွန်ဂိုဒေသဘက်မှာလည်းမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့တွေကနေစစ်ရေးရအချက်ချာကြတဲ့ဗျူဟာကုန်းကိုတင်ပိုက်ထားစေဖြစ်တယ်လို့မြမသမတော်ဘက်ကလည်းပြန်လည်တင်ပိုက်နိုင်ဖို့အပြင်းအထန်ထိုးစစ်ဆင်နေစေလို့တမ်းပလောင်မြို့တော်လူမျိုးရေးတမ်းပတော် TNLE နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါရယ
်သူတို့ကအင်္ဂါတော်များနဲ့အင်္ဂါအလုံးရင်းနဲ့ကျွန်တော်တို့တင်ထားတဲ့ဒီဟာကုန်းကိုရနိုင်ဖို့သူတို့ကုသနေတယ်ဆလာရှိုကနေမြို့တော်ကစစ်သားတွေကိုကမယ်ဒီကောင်တာနဲ့ဆလာပြီးတော့ဒီမုဆယ်မဆာအဲ့ဒီကနေမဆောက်ပြီးပြန်ဆောက်ပါကြတယ်ဘယ်ကတော့ဒီသူတို့ရဲ့ location ကိုကျွန်တော်တို့ကဘူးရပစ်ခတ်တာတို့ပြန်ပြီးတော့ဆင်းနေတယ
်တိုက်ပွဲကြောင့်ထိခိုက်ကြဆုံးမှုအခြေအနေတွေကိုတော့အတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါရယ်မွန်ဂိုတိုက်ပွဲကြောင့်ဒေသခံ4000ကျော်ဟာတရုတ်နိုင်ငံဝမ်သိမ်မြို့မှာစစ်ပေးသိမ်းရှောင်နေရတယ်လို့ဒေသတွင်းတည်ငြိမ်မှုမရှိသေးတဲ့အတွက်နေရာရင်းပြန်ဖို့မရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။အခုလိုဖြစ်ပွားနေတဲ့မြောက်ပိုင်းဒေသတိုက်ပွဲနဲ့ပတ်သက်ပြီးတော့ နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်အနေနဲ့လက်နက်ကင်နီလန်းနဲ့ပြဿနာကိုဖြေရှင်းခဲ့ကြလို့ပြည်တွင်းဆင်အသွေရှိပြီးတော့နိုင်ငံနဲ့ပြည်သူတွေစိုးကျခံစားခဲ့ရတာဖြစ်ပြီးငြိမ်းချမ်းရေးဖြစ်စဉ်အတွက် NCA ပြည်ရစာချုပ်ကိုလက်မှတ်ထိုးဖို့လိုအပ်တယ်လို့နိုဝင်ဘာလ23ရက်နေ့နေ့စွမ်းနဲ့ကြေညာချက်တဆောင်ထုတ်ပြန်ထားပါတယ်တိုင်းဒေသမဟာမိတ်တွေအနေနဲ့ကတော့ပြည်ထောင်စုငင်းချင်းရေးညီလာခံပါဝင် NCA ပြည်ချလက်မှတ်ရေးသူရေးကိစ္စရပ်တွေမှာလည်းအစိုးရနဲ့တမတော်ကနေကန့်သတ်ထားသလိုထိုးစစ်ဆင်မှုတွေဆက်စပ်ပြုလုပ်နေတာကြောင့်အခုလိုတံပြန်တိုက်စစ်တွေပြုလုပ်နေရတယ်လို့ TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတပန်လှကပြောပါတယ်
မတ်တရားတို့ဒီလိုမျိုးငင်းချင်းညီလာခံမပြတ်ပါဘူးဗျာစစ်မှန်ဆံမလဲအားလုံးပါဝင်လို့ဆံမရဘူးပါဝင်နိုင်ဖို့လည်းကန့်သတ်ပြန်ထားတယ်သူကကျွန်တော်တို့ဖွဲ့စဉ်ပါဝင်ဖို့လည်းအစဉ်အပြစ်ဖြစ်တယ်တော်များလည်းအခုချိန်ကြီးတော့တော့ပြတာမြန်မာဆိုရင်တော့ဥပဒေဖြစ်နေတယ်ဒီကန့်သတ်မှုရှိနေတယ်ဖြစ်တယ်ဆိုတော့အားလုံးဒီတပ်ဖွဲ့ရရှိတဲ့မှာပါလေအဲဒါတပ်ဖွဲ့ဆက်လက်ပြောင်းနေရတယ်ဒီတော့တော့လည်းမြန်မာဆိုရတာအတွေ့အကြုံချင်းလည်းစဉ်ဒီကြောင့်လည်းမှုရှိပြီးတော့အားလုံးပါဝင်နိုင်အောင် policy ဆက်ကတော့လုပ်လာမယ်စဉ်ပြတ်ခတ်တယ်လည်း
ဒါပြင်မနေ့ညနေပိုင်းမှာတန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာနန့်ဆန်မြို့နယ်စခန်းသာချေရွာနီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်အရာရှိသူအပါအဝင်2ဦးကြာဆုံးပြီး9ဦးထပ်မံလဲတန်ရာရရှိခဲ့တယ်လို့ DNL ဘက်ကဒီကတိမှာထုတ်ပြန်ထားပေမဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူးမြန်မာတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်တွေရပ်မယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကလည်းသူတို့ရဲ့တိုက်ခိုက်မှုကိုရပ်တန့်မှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
မနင်္ဂနွေကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်မြင်မြင်ထိန်းသိမ်းပြီးလူထုစီးပွားရေးအဆင်ပြေစာဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုထိတိယောယောဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောဒရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညဒိုင်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုရဲမင်းသဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောဒရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
လာမယ့်အင်္ဂါညတရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဇက်တိုက်တင်ပြပေးပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီယာနန်ဟာမနေ့ပြန်အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပါတယ်။ဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်ကအခြေအနေတွေကိုသူကိုယ်တိုင်သွားရောက်လေ့လာဖို့ရှိနေပါတယ်။မစ္စတာကိုဖီယာနန်ဦးဆောင်တဲ့အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုမပြတ်ဆောင်ကြည့်ပြီးတော့လေ့လာစမ်းစစ်တာတွေရှိနေတဲ့အကြောင်းအဖွဲ့ဝင်တဦးကလည်းပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးပြောပြပေးပါရှင်
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာမနေ့ပြန်အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာတော့မှာပါမစ္စတာအာနန်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်မြန်မာနိုင်ငံလူ့ကိုယ်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကအခုလိုပြောပါတယ
်ရခိုင်ဘုတို့တွားဖို့ရှိပါတယ်ဒီမှာသူရောက်ပြီးတော့ဒီမှာလည်းဆွေးနွေးကြအောင်မှာပေါ့နော်ဆွေးနွေးပြီးတဲ့ခါမှာအဒီပဲကိုကြည့်ထွက်ဖို့ရှိပါတယ်ဒီနိုင်တော့မဲ့ပေါ့နော်အကြံပေးဆိုတာဒီမှာသူလာမင်းဟာဒီမှာတွေ့ဆုံကြမယ်ဆွေးနွေးကြမယ်ရခိုင်ပြည်ကိုတွားမယ်ပေါ့နော်စစ်ပြည်မျိုးကိုတွားမယ်အဲ့ဒီအနေမှာတခါခီးစီစဉ်လေးတွေလည်းနှိမ့်နိုင်လို့မရှိပါသေးတယ်အဲ့တော့ဒေချာအတိအကျမသိသေးတဲ့ကံမှာကြတော့ပြောလို့တော့မတင်နေပါဘူ
းမြန်မာနိုင်ငံကိုလာရောက်မဲ့သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကိုဖီအာနန်ကိုတိုင်ကလည်းသူ့ရဲ့ကိုပိုင် Facebook စာမျက်နှာမှာရေးထားပါတယ်မကြာခင်ကအစံဖက်ပြိပတ်ခါတွေဖြစ်ခဲ့တဲ့နေဆက်ဒေသကလူမှုအတိုင်းဝိုင်းတွေအပါအဝင်ဒေသရင်းဗတ်ပေါင်းစုံကလူမှုကောင်းဆောင်တွေနဲ့သူတွေ့ဆုံသွားမယ်လို့မစ္စတာအာနန်ကရေးထားတာပါကော်မရှင်အဖွဲ့ဝင်ဦးဝင်းမရကလည်းဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့လောလောဆယ်မှာလည်းဒီရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုမပြတ်ဆောင်ကြည့်နေပြီးတော့ဖက်ပေါင်းစုံကလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးသူတို့ရဲ့အမြင်တွေကိုနားထောင်တာအခြေအနေကိုလေ့လာသုံးသပ်တာတွေလုပ်နေတယ်လို့ပြောပါတယ
်အခုလောလောဆယ်မှာတော့ပေါ့နော်ကျွန်တော်တို့ဟိုဘက်ဆုံးပေါ့နော်ကျွန်တော်တို့ရခိုင်ဘက်ကအဖွဲ့ရရောဟိုဘက်ကအဖွဲ့အစည်းရရောကျွန်တော်တို့ NGO တွေနောက်က NGO တွေစသဖြင့်ဖိတ်ခေါ်ပြီးတဲ့အခါမှာသူတို့ရဲ့သူတို့ရဲ့ပြောကြားချက်လေးတွေကိုနေပြီးတဲ့အခါမှာကျွန်တော်တို့မှတ်သားတာပေါ့နော်အဲသူတို့အမြင်လေးတွေသိရှိအောင်နေပြီးတော့အဲ့လိုလုပ်ပါတယ်အခုကိုပီယာနန်လာတဲ့အခါမှာလည်းအလားတူပဲပေါ့နော်အဲကျွန်တော်တို့ရခိုင်ဘွဲ့ကိုဘက်ကမွတ်စလင်ဘွဲ့စသဖြင့်ပြေးဆုံပြီးတဲ့အခါမှာကျတော့သူတို့ရဲ့ဒီအမြင်လေးတွေနဲ့ပတ်သက်ပြီးတဲ့အခါမှာကြားနာမှုရှိပါတယ်ဒိတ်စိတ်တော့ကျွန်တော်ပြောလို့မရသေးဘူးသူတို့နဲ့တွေ့မှာမဟုတ်သေးပဲဘူး
ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကပြိပခဒေသတွေကိုတွားရောက်ဖို့လည်လာဖို့စီစဉ်ခဲ့ပေမဲ့လို့မောင်နှောဒေသအစံပတ်ဖြစ်ရကြောင့်ခီးစဉ်တချို့ဖြတ်ခဲ့ရတယ်လို့လည်းဦးဝင်းမရာကပြောပါတယ
်။ကော်မရှင်အဖွဲ့ကနေပြီးတော့အောက်တိုဘာလတုန်းကပေါ့နော်တွားဖို့အစီအစဉ်ရှိခဲ့ပြီးတယ်လေ။ကိုပီယာနာကတော့အဲဒီတုန်းကမလာနိုင်ဘူးပေါ့နော်။ဒါပေမဲ့ဒီအဖွဲ့ထဲမှာနေပြီးတော့ဒါဒီနိုင်ငံခြားသားနှစ်ယောက်ပါလာပေါ့သူတို့နေဒီက6ယောက်နေပေါ့နော်ဒီခိုင်ပြည်ဘက်ကိုသွားဖို့စီစဉ်နေတယ်ရှိခဲ့တယ်အဲ့မှာရုတ်တရက်မော်နိုကိစ္စဖြစ်သွားတဲ့အခါမှာကြတော့ဟာအဲ့ဒီဘက်ကတော့မသွားနိုင်ခဲ့ဘူးပေါ့နော်အဲ့လိုစစ်ကွေတော့ပဲသွားတယ်ဒီမှာတတ်နိုင်တယ်မြတ်ရန်ကုန်မြို့မှာပဲပေါ့နော်သွားပြောလို့ဖွဲ့စည်းနေတဲ့ရတော့ NGO တွေနောက်တစ်ခါပေါ့နော် NGO တွေသူတို့နဲ့တွေ့ဆုံကြည့်တဲ့အခါမှာသူတို့ရဲ့အမြင်လေးတွေကိုတတ်နိုင်တယ်မြတ်ကျွန်တော်တို့ကြားထောင်နေဒါပဲလုပ်ခဲ့လို့ရပါတယ်
ရခိုင်ပြည်နယ်အတွင်းနောက်ဆုံးဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ပြဿနာကိုတရားဝင်နဲ့အညီကင်တွေဖြေရှင်းပြီးတော့အကြမ်းဖက်မှုတွေကိုရှောင်ရှားချဖို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကတိုက်တွန်းတဲ့ညင်ညာချက်တစ်ဆောင်ကိုလည်းဒီလ15ရက်နေ့တုန်းကလည်းထုတ်ပြန်ခဲ့ပါသေးတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဟာရခိုင်ပြည်နယ်အတွင်းပြည်ပခအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့တွေ့ရှိတဲ့အချက်လက်တွေနဲ့အကြံပြုချက်တွေကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုတင်ပြသွားမှာပါ။ဆိုရတဲ့အနေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့စည်းတဲ့နေရာမှာနိုင်ငံတကာကပုံကူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့ဆိုရဲဝေဖန်မှုတွေရှိခဲ့ပေမဲ့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ဒီအပေါ်မှာမစိုးရိမ်ကြဖို့ပြောဆိုထားတာပါ။မစ္စတာအာနန်ကလည်းကော်မရှင်အနေနဲ့လိလသုံးသပ်မှုတွေကိုဖတ်မလိုက်ပဲအမှန်ကန်ဆုံးဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုထားတာပါရှင်
။မခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။တန်ငယ်မရိမှုထိရောက်စွာအေးအေးယူနိုင်မှုလွတ်တော်မှာဒီကနေ့ဘာတွေဆွေးနွေးကြသလဲဆိုတာကိုလည်းပြောပြပေးခြင်းပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ့်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေကိုပြင်းပြင်းထန်ထန်အရေးယူနိုင်မှုစီစဉ်နေပြီလို့မြန်မာအစိုးရတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ကလေးတွေအပေါ်မှာအနိုင်ကျင့်စော်ကားတဲ့အမှုတွေပိုများလာနေတဲ့အတွက်ကျူးလွန်သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးဖို့တိုက်တွန်းတံတွေထွက်ပေါ်နေချိန်မှာပဲအခုလိုထိထိရောက်ရောက်အရေးယူဖို့ကြိုးပမ်းနေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြပေးထားပါတယ်ရှင်။
ကလေးသူငယ်တွေအပေါ်အနိုင်ကျင့်စော်ကားမှုတွေရှိနေပေမဲ့လုံလောက်တဲ့အပြစ်ပေးအရေးယူမှုတွေမရှိဘူးဆိုတဲ့ဝေဖန်မှုတွေနဲ့အတူကျူးလွန်သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးဖို့တိုက်တွန်းမှုတွေကြီးထွားလာချိန်မှာပဲအစိုးရကကလေးငယ်တွေကိုဥပဒေနဲ့အကာအကွယ်ပေးဖို့စီစဉ်နေတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေအာဓမ္မပြုကျင့်ခံရတဲ့ဆိုတဲ့သတင်းတွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေချိန်မှာပဲကလေးငယ်တွေကိုဥပဒေနဲ့ကာကွယ်စောင့်ရှောက်မှုပေးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအမျိုးသားလွတ်တော်မှာတင်းင်းလာနေကပြောကြားလိုက်တာဖြစ်ပါတယ်
။တငယ်မကြိမ်းနဲ့ပတ်သက်၍1993ခုနှစ်ကလေးသူငယ်ဥပဒေမှာပြစ်မှုနဲ့ပြစ်ဒဏ်အားတိကျဖော်ပြထားခြင်းမရှိခဲ့ပါပြမှုဆိုင်ရာကျင့်သုံးဥပဒေအရသာပြစ်ဒဏ်ချမှတ်ဆောင်ရွက်လျက်ရှိပါတယ်။အခုပြင်ဆင်လျက်ရှိတဲ့ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေအခန်း28ပုံမှန်138မှာမြည်သူမဆိုကလေးသူငယ်အားမဒိမ့်မှုကျူးလွန်သူကိုအနည်းဆုံးထောင်ဒဏ်10နှစ်မှအများဆုံးထောင်ဒဏ်တသက်ထိချမှတ်ရမည်အပြင်ငွေကြေးလည်းချမှတ်နိုင်သည်ဟုပြင်ဆင်ထားပါတယ်။အဲ့ဒီပြင်ဆင်ချက်တွေအပေါ်မှာသဘောထားအကြံပြုနိုင်ဖို့ပြည်တော်စုရှင်းနေရုပ်ယုံတို့ပေးပို့ထားပါတယ်။ပြည်တော်စုရှင်းနေချုပ်ယုံမှဤဥပဒေနဲ့ပတ်သက်၍အကြံပြုချက်များပေးပို့ရမှာတက္ကသိုလ်မတိန်ပြစ်မှုပြစ်ဒဏ်အားအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်ရေးစီစဉ်ဆောင်ရွက်လျက်ရှိကြောင်းသိရှိရပါတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ထုတ်ပြန်ထားချက်အရ2015ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာအနေနဲ့တက္ကသိုလ်မတိန်မှုပေါင်း230ရှိရာကနေဒီနှစ်2016ခုနှစ်အောက်တိုဘာလအထိစည်ရင်းတွေမှာတော့အမှုပေါင်း400အထိရှိနေပါတယ်ဒီလိုနှစ်ဆနီးပါးအထိတိုးလာတဲ့မှုကင်းတွေမှာအဓမ္မပြုကျင့်ခံရသူအများစုဟာဆိုရင်လဲ10နှစ်အောက်အထိငယ်ရွယ်သူတွေဖြစ်နေတာတွေလည်းတွေ့နေရပါတယ်ဒါကြောင့်လဲဒီလိုကလေးငယ်တွေအဓမ္မပြုကျင့်ခံနေရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့ဆိုရင်ထိရောက်တဲ့ဥပဒေတွေနဲ့တိတိကျကျအရေးယူဖို့လိုအပ်မယ်လို့ဥပဒေပညာရှင်တဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကထောက်ပြခဲ့ပါတယ
်။ရင်းရဲတွေကလည်းပါလို့လဲဆိုတော့မတိန်ကျင်ကရတဲ့ခလေးအဖေကတေခံကိုတော့မှပြန်ဖမ်းပေးရမယ်ဆိုတဲ့ကိညူနဲ့ဥပဒေမဲ့လောက်တာတွေရှိတယ်။အဲ့ဒီလိုလောက်တဲ့ရဲကိုဥပဒေအရတရားစွပ်စွပ်မှုမရှိဘူး။အဲ့ဒီလိုမတိန်မှုတွေမှာအဓိကအပေးအမြောက်လို့ဖြစ်နေတာကရဲကျွန်တော်တို့ပြောရရှိတဲ့ဥပဒေကိုရှိတဲ့အတိုင်းကျင့်သုံးပါမတည်မှုမှာပြည်သူလူထုအခုဟောကျွတ်ကျွတ်နဲ့မချိမနှက်ဖြစ်နေတာကဥပဒေအားနည်းချက်တဲ့သူတို့တွေကြီးတရားစွဲအဖွဲ့ကြီးကြီးနောက်ဥပဒေအကြံပေးတော့လေဥပဒေရရှိကြီးကဘုချေတန်းကြီးပြည်သူလူတွေလုပ်ပြီးတရားဝင်ရောက်တော့လေတရားဝင်ကလည်း which is done the one you know, don't be that you know, three. Now, yeah, that they call him Malau. Malai, a year may lose up journey at the end of the power use of she.
Let Loma. ကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုကျွလွန်သူတွေအတွက်တည်တံ့ဥပဒေပြဋ္ဌာန်းထားတာမရှိသေးတယ်လို့မကြာခဏဆိုသလိုထောင်နဲ့နှစ်အနည်းငယ်သာပြပေးလေရှိနေတဲ့အတွက်တည်တံ့လို့ပြဋ္ဌာန်းမျိုးအထိပြင်းပြင်းထန်ထန်အရေးယူသင့်တယ်လို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။တနင်္ဂနွေနေ့တုန်းကလည်းရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေတမကအမှုပညာရှင်တွေဥပဒေကြွန့်ကျင်တဲ့သူတွေစုဝေ
ဒီကနေ့ဒီနေ့ဒီနေ့ကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်နယ်ကနေတဲ့66ကာကြီးပုံမှန်အပေါ်မှာလူခွေအဖွဲ့ရဲ့အမြင်ဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါ လက်ရှိမြန်မာပြည်မှာကျင့်သုံးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးဟာနိုင်ငံတကာလူခွင့်ရေးစံချိန်စံညွှန်းတွေအရရောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပါချိုးဖောက်ရာရောက်နေတာကြောင့်အမြန်ဆုံးပြင်ဆင်ဖို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့
ဟုတ်ကဲ့ကောင်းပါပြီခင်ဗျာစစ်တပ်နဲ့အစိုးရကိုလူမှုကွန်ရက်ဆမျက်နာတွေပေါ်မှာဝေဖန်ပြောဆိုမှုတွေကြောင့်အနာရအနတီပါတီဝင်တချို့အပါအဝင်တခြားတတိပုဂ္ဂလလူတချို့ကိုလည်းဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့တရားစွဲဆိုရာတွေထောင်ချအရေးယူရာတွေကိုအဆုံးသတ်ဖို့အရှာဒဗျူးလူခွင့်ရေးစောင့်ကြည့်လိလာရေးဘွဲကတိုက်တွန်းလိုက်တာဖြစ်ပါတယ် ဥပဒေထဲမှာနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချင်းချောက်နေတဲ့အစိပ်ပိုင်းတွေကိုလွတ်တော်မှာဆွေးနွေးပြီးအမြန်ဆုံးဖယ်ရှားပေးဖို့လိုအပ်နေပြီလို့အရှာဒဗျူးအဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေးရိုဘင်ဆန်ကပြောပါတယ်
I think that the parliament should remove the provisions of this law that go against international.
ကျွန်တော်အထင်မြန်မာပြည်ကသူတွေအနေနဲ့အစိုးရခေါင်းဆောင်ပိုင်းတွေအထူးသဖြင့်စစ်တပ်ကိုလည်းလွတ်လပ်စွာဝေဖန်ပန်ခွင့်ရှိတယ်မှာလေ။ပုံမှန်66ကာကြီးဟာပြည်မနေနဲ့ပြောဆိုဖို့ကြိုးစားတဲ့သူတွေကိုနှိမ်နှင်းဖို့အတွက်အသုံးပြုနေတယ်လို့ဖြစ်နေပါတယ်။ နိုဝင်ဘာလ17ရက်နေ့မှာပဲကုလဖုံးအမည်ရှိတဲ့Facebook လူမှုကွန်ရက်အသုံးပြုသူဟာတမနာဟောင်းအသိစိတ်နဲ့တက်မတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့ရဲ့တရုံလောင်ပြောင်ထားတဲ့တပ်ပုံတွေကို Facebook လူမှုကွန်ရက်ပေါ်မှာတင်ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့ထောက်တန်နှစ်နှစ်အဖြစ်ပေးခံခဲ့ရပါတယ်။ဒါပြင်စစ်တပ်ကိုဝေဖန်ခဲ့တဲ့ NLD ဗဟုသုတေသနလက်ညှိုအဖွဲ့ကိုမျိုးရံအောင်တင်တဲ့ရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအဖို့တန်နာကြီးလက်ဆောင်ရယူခဲ့မှုအကြောင်းရေးသားထားတဲ့စောင့်ပါနယ်ပတ်သက်လို့11နှစ်စဉ်သတင်းစာအက်ဒီတာချုပ်နဲ့အက်ဒီတာတို့ဟာလ
amend this law.
ဒေါ်စန်းစုကြည်နဲ့သူ့ပါတီအနေနဲ့ဒီဥပဒေကိုပြင်ဆင်ရေးဆွဲဖို့အတွက်စတင်ဆောင်ရွက်တင်ပါလေ။ဒီဥပဒေဟာအရင်စစ်ဆိုးရလက်ထက်မှာကုသဘောထားအမြင်တွေကိုပြောဆိုခဲ့လို့ထောင်ချခံခဲ့ရတဲ့ဥပဒေတစ်ခုသာဖြစ်ပါလေ။ခုချိန်မှာသူတို့အနေနဲ့အရင်ဆိုးရနဲ့မတူတော့ဘူးဆိုတာကိုသဘောပေါက်ဖို့လိုပါတယ်။အရင်လိုမဟုတ်ဘဲဒီမိုကရေစီပုံစံဖြစ်တင်ပါလေ။နေစဉ်ဘဝမှာဖြစ်ဖြစ်အင်တာနက်အွန်လိုင်းဆိုင်မနာတွေမှာပဲဖြစ်ဖြစ်ပြည်သူတွေပြောဆိုချက်တွေနဲ့ပတ်သက်လို့ထောင်ချအရေးယူတာတွေအများဆုံးရပ်တန့်တင်ပါလေ။
စတဝီဥပဒေပုံမှန်66ကာကြီကိုတော့အရင်သမနာဟောင်းဦးသိန်းစိန်လက်ထက်2013ခုနှစ်မှာစတဝီဆိုင်ရာရှင်းလင်းမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံစည်းကမ်းတွေချမှတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အဆိုအဟောင်းလက်ထက်မှာတော့ဒီဥပဒေနဲ့တရားစွဲဆိုခံခဲ့ရသူ9ဦးထိရှိပြီးအပြစ်ပေးခံခဲ့ရသူ5ဦးထိရှိခဲ့တယ်လို့လက်ရှိရတဆိုးအလက်ထက်မှာလည်းတရားစွဲဆိုထားတဲ့အမှုပေါင်း29မှုထံနဲ့ရှိနေပြီလို့ပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ရက်စွဲနဲ့ပန်မြန်မာအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တင်းနာညာချမ်းအတွက်သတင်းပေးပို့ချက်နဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။နိုဝင်ဘာလ28ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္လာနေ့ညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာဆိုရင်တော့
တခါတည်းမှာအတွေးခေါ်ယူဆတစ်ခုပြင်းပြင်းထန်ထန်လေလာလိုက်စားလိုက်မယ်ဆိုရင်လေယုံကြည်မှုအစ်တစ်ခုထပ်မံပေါ်ပေါ်လာပါတယ
်။ကိုကြည်မင်းသူရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်မှာပိတ်ဆို့မှုတွေပြီးခဲ့တဲ့လပိုင်းအတွင်းပြန်လည်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့လက်ရှိကျင်းပနေတဲ့မြန်မာကြောင်မြတ်ရတနာပြပွဲမှာတော့နိုင်ငံခြားကနေလာပြီးတော့ဝယ်ယူကြသူတွေဟာတိတိတသားတိုးများလာတာမျိုးမရှိဘူးလို့မြမကြောင်မြတ်ရတနာအသင်းရဲ့အတွင်ရေးမှူးဦးထွန်းလှအောင်ကပြောပါတယ်။မြမနိုင်ငံကြောင်မြတ်ရတနာအသင်းအနေနဲ့ကတော့ကြောက်အရိုင်းနှုံးတွေကြီးပဲအရင်လိုရောင်းချနိုင်မယ့်အစားကြောက်အချောတွေအဖြစ်နဲ့ရောင်းချနိုင်အောင်လို့တင်းနှန်းကြောင်တွေဖွင့်လှစ်လှုပ်ဆောင်နေပြီလို့ပြောပါတယ်။မြမနိုင်ငံမှာနိုဝင်ဘာလ20ရက်နေ့ကစတင်ကျင်းပတဲ့ကြောင်မြတ်ရတနာပြပွဲအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ပါရှင်။
မြန်မာလနဲ့ဆယ်ရနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့2016ခုနှစ်နှစ်လယ်မြမအကြောင်းမြေရနာပြပွဲကိုဒုသမရဆိုင်းမောက်ခန်းကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။မြမအကြောင်းမြေရနာတွေတင်ပို့ရောင်းချခွင့်အပါအဝင်မြန်မာနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြီးခဲ့တဲ့လပိုင်းအတွင်းကပြန်လည်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့လည်းအခုကျင်းပနေတဲ့အကြောင်းမြေရနာပြပွဲမှာအမေရိကန်ကရနာကုန်တယ်တွေပို့ရောက်လာပြီးတိတာတဲ့အဝယ်လိုက်တဲ့ပုံစံမျိုးမရှိသေးဘူးလို့မြမအကြောင်းမြေရနာအတင်းရဲ့အတွင်းရေးမှူးဦးထွန်းလာအောင်ကပြောပါတယ
်။ဒီကြေကြေပြောလဲမှုကြီးတော့မရှိသေးပါဘူး။အကြောင်းမြေရနာဆိုတာကျွန်တော်တို့လူကုန်ကုန်မရှိလို့ပေါ့။ဒီမှာထားပါတော့ဗျာကျွန်တော်တို့ကဆေးရုံးလုပ်ငန်းတွေကိုဒီဝိုင်းတွေပြေးဆုံးဖွင့်လိုက်တဲ့အတွက်ကြောင့်လို့ဟာ export တွေကတစ်ဆနဲ့နှစ်ဆတက်လာတယ်၊သုံးဆတက်လာတယ်။ရရနာပစ္စည်းဆိုတာကတန်ဖိုးရှိပစ္စည်းဆိုတော့တစ်ဆနဲ့နှစ်ဆတက်လာတယ်တစ်ပုံလို့ပေါ့။ဒီလူကြီးကတော့ဟောသူတို့ဘာတွေကောင်းလာမယ်ဆိုရင် banking system တွေကောင်းလာမယ်တော့ခဏပြောလို့ပြော smooth ဖြစ်လာတယ်။ဒါ remittance လို့ရတဲ့ကိစ္စတွေ account transfer လို့ရတာတွေ remittance လို့ရတာတွေငွေကြေးစီစဉ်မှုတွေကပုံပြီးတော့ချောမွေလာတာပေါ့ဗျာသူက
ဒါပေမဲ့မြမအကြောင်းမြတ်ရတနာပြပွဲကိုအမေရိကန်တွေဘက်ကစိတ်ဝင်စားမှုပိုပြလာတာကိုတွေ့ရတယ်လို့ဆိုပါတယ
်။အဲ့လိုဒီနှစ်မှာတော့အမေရိကန်တို့ဘာလို့ပါဝင်20နိုင်ငံလဲကျွန်တော်တို့ကဖိတ်တယ်။အမေရိကန်နေရာလဲလာနေကြပြီ။ဘောဝဲနဲ့အုပ်စုလိုက်အုပ်စုလိုက်ဒီပေါ့ဗျာလာဆွေးနွေးကြတိုင်းမြင်ကအဲ့လိုရှိပါလေစီတိုနာဟိုတယ်လို့ပါလို့ဒါရင်ကျွန်တော်တို့အသင်းချုပ်ကိုလာပြီးတော့ဆွေးနွေးတယ်ဒီကံအဖွဲ့တွေကျွန်တော်တို့တော့မြင်တာလုပ်ငန်းရှင်များအသင်းချုပ်ကလာပြီးဆွေးနွေးတယ်ဒီကတော့နောက်လာမယ့်ပွဲတွေကြလို့ရှိရင်တော့ယူရိုငွေတက်ဖို့ပဲနဲ့ဒေါ်လာနဲ့ဟိုပေါ်ပြန်ရောင်းချတဲ့အင်္ဂါပစ္စည်းတွေပေါ့ဗျာဆွေးပင်တစ်ပင်းလုံးတွေလိုပါအဲ့ဒီကျွန်တော်ကြိုးစားနေပါတယ်ပြီးတော့မှဗန်းစနစ်တွေပါလေပိုကောင်းသွားမှာပေါ့လေဒီဘက်မြင်ပါတယ်
ပါမဂျိတ်အဲ့လို့ခေါ်တဲ့မြန်မာနိုင်ငံကထွက်တဲ့ကြောင်မြေရတနာတွေအထူးသဖြင့်ဗဒမြားနဲ့ကြောက်စိမ့်နေပြပတင်ပို့ရောင်းချမှုကိုပိတ်ပင်တားမြစ်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2003ခုနှစ်မှာပြဋ္ဌာန်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကြောင်မြေရတနာဈေးကွက်ဟာလည်းတိုကုံတွေအပေါ်အများစုမိခိုအားထားလာရတဲ့ဆိုတဲ့သတင်းတွေထွက်လာခဲ့တာပါဒါပေမဲ့အဲ့ဒီလိုဖြစ်တာဟာတရုတ်လူမျိုးတွေကိုနိုင်ကမူလကတည်းကကြောက်စိမ့်ကိုကြိုက်နေတတ်တဲ့အတွက်ဖြစ်တယ်လို့ဦးထွန်းလာအောင်ကပြောပါတယ်
အဲ့ဒါတော့ဒီလိုတင်နေတာ Facebook နဲ့မဆိုင်ဘူးသူကပြောင်းလဲမှုတော့ဒီမှာမဖြစ်ပါဘူးမဖြစ်ဘူးဆိုတာဒီလိုလေးဘာဝကိုကသူမျိုးရနေပြဘက်တစ်ခုချင်းပါပြီသူကြောက်စိမ့်ကြောက်စိမ့်တယ်ဒီကြောက်စိမ့်ရိုင်းလုံးဒါကညာတာပေါ့ဗျာဆရာကလည်းသိနေတာအာသူကပါလဲဆိုတာဒီယုတ်ရဲ့သဘောတရားကကြောက်စိမ့်ကိုမကမြတ်လို့ရဘူးဗျာဒီယုတ်ရဲ့အယူအဆကြောက်စိမ့်ရှိတဲ့အိမ်ဒီလိုချင်းစီးပွားလက်လက်ပတ်သက်တယ်ညမကြီးကောင်းနေတယ်ဒီလိုဆိုတော့အနေထားကိုက ူကတော့ကျွန်တော်တို့ကတော့ရန်နာပြဝဲမှာလို့ကြောက်စင်းကတော့ဟိုကပေါ့ရန်နာပစ္စည်းတွေဗျာနီလာပါ냐ကြီးပြင်းပြစီပါလေရောင်းနေအဲ့ဒီမှာတော့ 70% 75% လောက်ကတော့ကြောက်စင်းပေါ့အဲ့တော့ဒီဥကလည်းကြောက်စင်းကိုကြိုက်တယ်ဆိုတော့ဒါကြောင့်မို့လို့ဝယ်လက်အနေနဲ့လူရှင် ratio ကတော့ 80% လောက်ကတော့ရုပ်ပြဝယ်လက်ဖြစ်တာပေါ့ဗျာနော်ဆိုတော့သူကကြောက်စင်းကြိုက်တာဘူးပဲသူက
လက်ရှိမှာမြမကြောင်မြတ်ရတနာတွေကိုပြပွဲမှာယူရိုငွေနဲ့ရောင်းချနေရကကုန်သည်တွေအတွက်အဆင်ပြေအောင်ဒေါ်လာနဲ့ပြောင်းလဲရောင်းချနိုင်ဖို့စီစဉ်လှုပ်ဆောင်နေတယ်လို့လည်းဦးထွန်းလာအောင်ကပြောပါတယ်
။ရိုင်းငွေတွေကိုတရုတ်ကစိုက်တာများတယ်၊တရုတ်ကဝယ်တာများတယ်ဆိုရင်ရိုင်းငွေတွေပါလေ export လုပ်မယ်ပါ냐လို့ရှိရင်သူတို့ကထားပါလို့ရနမူနာ RMB ကနေပြီးတော့မှယူရိုပြောင်းယူရိုကနေပြီးတော့ RMB ကနေဒေါ်လာပြောင်းဒေါ်လာကနေယူရိုပြောင်း20လောက်ခံနေတော့အမေရိကန်လူသိမှုတွေပါ냐ဖြစ်လာရင်ဘန်ကစေးတွေရှုံးမှုသွားမယ်ဆိုရင် conversion rate ပေါ့ဗျာဒါကြီးကတက်တာပေါ့ဒီပါကြီးဒေါ်လာသိငနန်းတန်ငနန်းတွေတွဲကြပြီလို့ရှိရင် convert လုပ်ရတဲ့ conversion rate ကြီးကအများတက်တာပေါ့မဟုတ်ဘူးဗျာဒီပေါက်တော့လူမချင်းတွေရတဲ့သဘောကြပါတယ်အဲ့ဒါအဓိကဘာကြောင့်မို့လို့သဘောကြလဲ convert လုပ်ရတဲ့ rate ပေါ့ဗျာခဏဒီကပြောလို့ဒီရဆက်ကလုံးကြီးကြိုက်တာများတယ်နမူနာဘာကြောင့်ကြောက်စင်းလို့ပြောရလဲဆိုတော့ပြများနီလာပါ냐ဆိုလို့ရှိရင်ကြောက်စင်းရတော့70 75ပါမယ်လောက်ရှိတာဟုတ်အဲ့တော့သူဝယ်တဲ့ဈေးရှင်ကွန်ဗတ်လိုရရိတ်ကူတက်တာသွားမယ်ဆိုရှင်ဒီဥဒီအနေနဲ့လည်းပို့ပြီးတော့ဝယ်မယ်ဒီဘက်ကလုပ်ငန်းရှင်အနေနဲ့လည်းကွန်ဗတ်လိုရရိတ်ကြီးအများကြီးတက်တာသွားမယ
်အခုအချိန်ထိမြန်မာနိုင်ငံကထွက်တဲ့ကြောက်မြတ်ယတနာတွေကိုအရင်တုန်းအတိုင်းရောင်းချလေရှိရာကတိုင်းပြည်မှာအလုတ်ကိုင်ပို့ရအောင်နဲ့ကြောင်ရွံ့ရတနာကရတဲ့ဝင်ငွေပို့တိုးနိုင်အောင်အတွက်ရည်ရွယ်ပြီးအနာဂတ်မှာအချောတဲ့အဖြစ်ပြောင်းလဲရောင်းချဖို့လိုအပ်တာတွေကိုစတင်အကောင့်ထဲပေါ်နေပြီဖြစ်ကြောင်းလဲဦးထွန်းလာအောင်ကရှင်းပြပါတယ်
။ Gen Training Center ဆူကြီးပါလေလက်ဆောင်ကြည့်ပြီး Gen Training Center တွေလည်းတော့တည်ပြီးပြီ။အဲနောက်ကျရင်ဒီကနေ့ကတော့အရင်လုံးကြီးအရင်နေရောင်းလာတဲ့စားလို့ရင်တော့အချောတဲ့တွေထုတ်လုပ်မယ်။အချောတဲ့တွေဆိုရင်ခုဒီတွင်ရလူကြီးလည်းအလုပ်ကိုင်း Human Resource ပေါ့ဗျာ။တို့ကလည်းပွန်လန်းနေလည်းပူပြီးများလာပဲဒါကြောင့်မလို့အရင်ကငုံလာထားပါတော့တခင်ရိုင်းလုံးနေတော့အတော်တော့18,000လောက်ပြန်ရနေပြီ19,000မိနစ်ကဆို9,000ဒီနေ့ဆို6,000လောက်ပဲတင်တော့တယ်ဘာလို့လဲဆိုတော့ကုန်ရောထုတ်လုပ်ခွင့်ရဥစားပေးတယ်ကိုကြည့်ရင်းမှာကုန်ရောထုတ်လုပ်လို့ရှိရင်ကိုရဲ့ပြည်တွင်းရဲ့ generation တွေအတွက်လည်းအလုပ်တိုင်းနေပွန်လန်းနေပိုများလာအောင်လို့အဲ့ဒါ technology ကိုမြင်မယ်ကုန်ရောထုတ်လုပ်ဖို့ value added လုပ်ဖို့ရအကျိုးစားနေပါတယ် gen 3 ခန္ဓာကြီးလည်းစောက်ကြီးလည်းစောက်ပြီးသွားပြီဒါလေးကိုဒီရလူငယ်တွေကိုပေါ်မယ်ပညာသင်ပေးမယ်ပညာရှင်တွေပါလေပေါ်မယ်value added လုပ်တဲ့အခါမှာကာဗင်လုပ်တဲ့ပညာတော့ဟို value added လုပ်တဲ့ပညာ policy လုပ်တဲ့ပညာဒါတွေကိုအကုန်သင်ပေးမယ်သင်ပေးပြီးရင်အရင်လုံးနေရောင်းတာကိုလည်းကျွန်တော်အရေးအတွက် lot အရေးအတွက်ဒီ short 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 ပြီးသွားပါပြီ
အရင်သမရဦးသိန်းစင်အစိုးရလက်ထက်မှာတော့ကမြန်မာနိုင်ငံကြောက်မြတ်ရနာလုပ်ငန်းရှင်များအတင်ရန်ပုံငွေတွေကအမေရိကန်ဒေါ်လာ86တန်းလောက်ပြောင်းနေတယ်ဆိုတဲ့သတင်းနဲ့ထွက်ပေါ်ခဲ့ပေမဲ့လည်းအစိုးရတာဝန်ရှိသူတွေကိုယ်တိုင်ပါဝင်စုံစမ်းစစ်ဆေးမှုတွေအရငွေကြေးအလွဲသုံးစားလုပ်တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ပြီးခဲ့တဲ့ဇွန်လ3ပိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကဆလို့နှစ်ပေါင်းများစွာအစိုးရအဆက်ဆက်ကမြန်မာနိုင်ငံမှာကြောက်မဲ့ယတနာပြပွဲကျင်းပပြီးနိုင်ငံတကာကယတနာကုံတွေကိုဖိတ်ခေါ်ရောင်းချခဲ့တာဖြစ်ပါတယ်အခု NLD အစိုးရတက်လာပြီးတဲ့နောက်မှာလဲကြောက်မဲ့ယတနာပြပွဲတွေကိုအရင်အစိုးရတွေလက်ထက်မှာကျင့်သုံးခဲ့တဲ့မူတွေလှုပ်ထုံးလုံနည်းတွေနဲ့ပြောင်းလဲလှုပ်ဆောင်တာမျိုးမရှိသေးဘူးလို့ကြောက်မဲ့ယတနာအသင်းကတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါဧည့်သည်တွေလိုအပ်တဲ့ဝန်ဆောင်မှုကိုပေးနိုင်မှုကွန်ပျူတာဉာဏ်ရည်ဉာဏ်စွမ်းရှိတဲ့ဧည့်ကျိုးဆက်တွေကိုဆွီဒင်နိုင်ငံကဟိုတယ်ကြီးတစ်ခုမှာအစမ်းစသုံးနေပါပြီ။အင်တာနက်ဆက်သွယ်ချိတ်ဆက်မှုအပေါ်မှာအဓိကအခြေခံတဲ့နည်းပညာကြောင့်ကို့အတန်နဲ့မေးသမျှအဖြေကိုအဲ့ဒီဧည့်ကျိုးဆက်ကအတန်ထွက်ပြီးတော့ပြန်လည်ဖြေကြားပေးနိုင်ပါတယ်။နိုင်နှိုးဆက်ပေးတာမိုးလေဝသအခြေအနေပြောပြတာအပါအဝင်ဧည့်သည်တွေတည်တည်နဲ့အချက်လက်တွေကိုအတန်ထွက်ပြီးတော့ပြောပြနိုင်တဲ့ဧည့်ကျိုးဆက်အကြောင်းမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်အရင်တော့ သိပ်ပံကားတွေထဲမှာလေလူတွေလှုပ်တဲ့အလုပ်တွေကိုဆက်ရုပ်တွေကဝင်ပြီးတော့လုပ်နေကြတာမျိုးနောက်ဆိုလို့ရှိရင်တော့ရုပ်ရှင်ထဲမှာမဟုတ်တော့ဘဲနဲ့အပြစ်မှာတကယ်ဖြစ်လာတော့မယ်ကိုသားညွန်ဦးရေ
မဆုမြောင်မောင်ကလည်းအခုတည်းကအိမ်မှာဖုန်ဆုပ်ပြီးတာကနေပြီးတော့ဆက်ရုပ်လုပ်ငန်းတွေအထိသူ့လူလူလှုပ်လှုပ်တဲ့ဆက်တွေကညာယူထားယူပဲဟာ
ကျွန်တော်ပြောချင်တာအဲ့လိုဆက်မျိုးတက်ကိုဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေမှာဒီလူတွေအစားဆက်တွေကနေရာယူလာတာကိုပြောတာပါရှင်ဆွီဒင်နိုင်ငံကဟိုတယ်ကြီးတစ်ခုမှာဆိုလို့ရှိရင်အဲ့ဂျိုဝန်ထမ်းတွေအစားအဲ့ဂျိုဆက်တွေနဲ့အစားထိုးဖို့စမ်းသပ်နေပြီရှင
် Alexa Is it going to rain tomorrow in Stockholm?
It might rain in Stockholm, Sweden tomorrow. There's a 42% chance.
Alexa, could you set the alarm for 5 a.m.?
Alarm set for 5 a.m. tomorrow.
Cylinder ပုံစံ speaker အကျိုးဆက်ကနေမေးသမျှအဖြေတွေကိုပေးနေတာပါခုအစားနှိုးဆက်ပေးတာတို့နောက်နေ့မိုးလေဝသအခြေအနေဘယ်လိုရှိမလဲဆိုတာပြောပြနိုင်တာမျိုးတို့နာမည်ကြီးစားတောက်ဆိုင်တွေဘယ်နားမှာရှိသလဲတို့ကိုအဲ့ဒါတွေသိချင်လေးရှိတဲ့မိကွန်းတွေကိုအစံနဲ့ပြန်ပြီးတော့ဖြည့်ပေးနေတာလေအဲ့ဒါတွေမကဘူးဟိုတယ်ကမ်းရဲ့မိတွေပိတ်ဖို့တို့အပူအအေးချိန်ပေးဖို့တို့အတွက်ကစပြီးတော့အစံနဲ့အမိန်ပေးခိုင်းလို့ရပါတယ်သူ့ကိုမိကွန်းမေးတာပဲဖြစ်ဖြစ်ခိုင်းတာပဲဖြစ်ဖြစ်ဆက်ကသူ့ကိုပြောနေတယ်ဆိုတာသိအောင်တော့ Alexa ဆိုပြီးတော့အရင်သူ့နာမည်ကိုခေါ်ဖို့တော့လိုပါတယ်ဒါမှပဲဆက်ကသူ့ကိုပြောတယ်ဆိုတာကိုသဘောပေါက်မှာပါ
The guest can be wherever in your room to when you want to use it. So you can lie in your bed and ask about a good restaurant for the evening.
အဲ့ဒီအနေနဲ့ဟိုတယ်ခန်းထဲကဘယ်နေရာကနေပဲဖြစ်ဖြစ်သုံးနိုင်ပါတယ်။အဲ့ရပေါ်လှဲနေရင်ညနေအပြင်မှာထွက်စားဖို့စားတောက်ဆိုင်ကောင်းကောင်းကိုညွှန်မအောင်လို့မေးလို့ရတယ်။မနေ့ဖြန်အတွက်မိုးလီဝသကဘာဖြစ်မှလဲလို့မေးလို့ရတယ်။ကိုမေးချင်တာဘာမှမဆိုမေးလို့ရပါတယ
်။ Stockholm မြို့တော်ရဲ့မြို့လယ်ကအခန်းပေါင်း460ရှိတယ်Clarion Hotel Amarantan ဆိုတဲ့ hotel ကြီးရဲ့ manager Josephine ကသူတို့ hotel ရဲ့ကတချို့အခန်းတွေမှာအခုအစမ်းစသုံးနေတဲ့ Alexa Echo set အကြောင်းရှင်းပြနေတာပါ
Alexa ဆိုတာ Amazon online ဈေးကွက်ကြီးကထွင်ထားတဲ့ Echo set မျိုးစင်တူပေါ့ဗျအိမ်မှာရှိတဲ့အိမ်သုံးပစ္စည်းတွေကိုကြိုးမဲ့နည်းပညာသုံးပြီးတော့တစ်ခုနဲ့တစ်ခုချိတ်ဆက်ထားပြီးအပိတ်အဖွင့်အတိုးကျယ်လုပ်ချင်တာမှန်သမျှကို Alexa ကတဆင့်လုပ်ခိုင်းလို့ရတဲ့အိမ်အကူဆက်မဟုတ်လားကိုကပါဇက်နဲ့ Alexa လို့စပြောပြီးတော့ခိုင်းလိုက်လို့ရှိရင်သူကသက်ဆိုင်ရာ set တွေကိုဒီကျိုးမဲ့ဆက်သွယ်မှုကနေပြန်ပြီးညွှန်ကြားပေးတာလေအင်တာနက်ဆက်သွယ်မှုကိုအခြေခံတဲ့ဆက်မျိုးပေါ့ကိုမေးလိုက်တဲ့မိကွန်းအတွက်သူကအဖြေကိုချက်ချင်းအင်တာနက်ပေါ်မှာရှာပြီးတော့တုံ့ပြန်ပြီလားဆိုတော့ချက်နီးပြုံနီးတွေကစာရှာခိုင်းလို့ရတာမရှိမှမဟုတ
်အတူတူပဲကိုသားညုံရဲ့ဒီ Amazon ကတော့ Echo ဆက်ကိုအိမ်သုံးအတွက်ရည်ရွယ်ပြီးတော့အဓိကထုတ်ထားတာပေါ့လေအခုဟာတော့ဟိုတယ်လုပ်ငန်းမှာသုံးနိုင်ဖို့အတွက် Echo ဆက်နီးပညာကိုဒီဟိုတယ်နဲ့ဆိုင်တဲ့ကိစ္စတွေအတွက်အထူးပြင်ဆင်ထားတဲ့ Echo ဆက်လို့ပြောရမှာပါ
The gym is located at the lobby level. As a guest of the hotel, you may use the gym free of charge. Here are a few nearby popular restaurants, kitchen and
အခုနောက်ပိုင်းနည်းပညာသုံးဆက်ပစ္စည်းတွေကိုအတန်နဲ့အမိတ်ပေးခိုင်းလို့ရအောင်လုပ်တဲ့နေရာမှာကောင်းတဲ့ထက်ပိုကောင်းအောင်လို့တီထွင်လာနိုင်ပြီဆိုတော့နောက်ဆုံးလို့ရှိရင်သတင်းကြေညာတဲ့ဆက်တွေတော့မှထွက်လာတော့မှမသိဘူးမဆီမမုံကြီး
ကိုယ်ကပဲတစ်ဖက်သက်အတန်းနဲ့ညွှန်ကြားနေတာထက်ကိုဆက်ကနေပြီးတော့ပြန်ပြီးတော့အတန်းနဲ့တုံ့ပြန်ပြောနိုင်တယ်။ကို့အတွက်အဖြေရှာပြောပြနိုင်တယ်။ကို့ခိုင်းတာကိုတုံ့ပြန်လုပ်ပေးနိုင်တယ်ဆိုတော့အစ်စ်နွေကတော်တော်လေးမြင်ပြီးမြင်လာတာတော့သိကြတယ်ရှင်။အဲဒါကြောင့်မို့လို့ဒီ Denmark အခြေစိုက် Engineering ဆိုတဲ့နည်းပညာ website ကနည်းပညာကျွမ်းကျင်သူ Thomas ကလူသားတွေနဲ့ computer တွေကြားမှာဒီဆက်ဆံရေးပိုတိုးတက်လာပြီလို့တင်စားပြောတာပါ
။ The voice recognition is one of the big drivers at the moment.And we've been waiting for voice recognition to actually come to the market and now we see it in Siri and a lot of
အတန်းနဲ့ခိုင်းတဲ့နည်းပညာဟာအခုနောက်ပိုင်းအသုံးများလာတဲ့နည်းပညာတစ်ခုဖြစ်ပါတယ်ဒီနည်းပညာသုံးပစ္စည်းတွေဈေးကွက်ထဲရောက်လာအောင်ကျွန်တော်တို့စောင့်ခဲ့ရတာအခုတော့မြင်လာရပါပြီ iPhone တွေမှာပါတဲ့ Siri အပြင်တခြားကုန်ပစ္စည်းတွေမှာဒီနည်းပညာတွေပါလာပါပြီ Internet ချိတ်ထားတဲ့ပစ္စည်းတွေနဲ့ကွန်ပျူတာညံစွမ်းလို့ပြောရမယ် Artificial Intelligence ပေါင်းလိုက်တော့ကွန်ပျူတာတွေနဲ့ကျွန်တော်တို့အပြန်အလှန်စကားပြောလို့ရသွားတာပါ
တိုးတက်လာတဲ့နည်းပညာတွေကိုဘယ်လိုအသုံးတက်အောင်လို့အသုံးချလို့ရမလဲဆိုတာကိုစီးပွားရေးလုပ်ငန်းတွေကလည်းစောင့်နေကြတာလေအခုဆွီဒင်ကဒီ Clarion Hotel Amarantens Hotel ဆိုတာကတနည်းကိုဧည့်သည်ထောင်ချီလာတဲ့ဟိုတယ်ကြီးဆိုတော့လာသမျှဧည့်သည်တိုင်းအတွက်ကိုဝန်ဆောင်မှုလိုလေသင့်မရှိအမြန်ဆုံးပေးနိုင်ဖို့အတွက်အဲဂျိုဆက်တွေရဲ့အကူအညီကိုယူလာတာကတော့မဆန်ဘူးကိုသားညုံရဲ့
ထူးခြားတဲ့နည်းပညာကိုလူတွေတူထွင်နေကြတယ်ဆိုတာကလည်းလူတွေကဒီနည်းပညာကိုပြန်ပြီးတော့အကျိုးရှိရှိအသုံးချနိုင်ဖို့ပဲဆိုတော့ဘယ်ဘက်ကကြည့်ကြည့်ရှုံးမရှိဘူးပေါ့ဗျာ
It's faster and easier and you can stay in your room. You don't have to pick up the phone. You don't have to pick up your cell phone. You don't have to go down to the front.
မြန်လဲမြန်နဲ့လွယ်လဲလွယ်တယ်။အခန်းပြင်လဲထွက်ဖို့မလို့။အဲ့ကျိုရှိတဲ့နေရာကိုရင်သွားနေစရာမလို့။ဟိုတယ်ရီဆက်ပရှင်ကိုဖုန်းဆက်ပြီးတော့လမ်းမေးနေစရာမလို့။ ကိုကလက်ကင်ဖုန်းကိုသုံးနေစရာလည်းမလိုကိုအခန်းထဲမှာကိုနေပြီးအချက်အလက်တွေသိရမှာဖြစ်ပါတယ
်ဒီအချူဆက်အနေနဲ့ခီးသောဧည့်သည်တွေသိချင်မဲ့မိဂိုနိုင်ကိုဖြီးပေးနိုင်မယ်အချူတွေကိုကူညီပေးရလိမ့်ရှိတဲ့တက္ကစီငှားတာမျိုးစားတောက်ဆိုင်ဘွကင်းလုပ်ပေးနိုင်တာမျိုးကိုဒီဆက်ကနေပြီးတော့လုပ်ပေးနိုင်မယ်ဆိုရင်အချူတွေနောင်ဆိုလို့ရှိရင်လူရောလူပါတော့မလားမဆုမြတ်မော
အခုခေတ်မှာဒီတက္ကစီငှားမယ်ဆိုလို့ရှိရင်အငှားရင်ဝန်ဆောင်မှုပေးတဲ့ဒီ mobile app တွေကနေတစင်ငှားလိုက်ရုံပဲစားတောက်ဆိုင်တွေဆိုလို့ရှိရင်လည်းဒီ online ကနေပြီးတော့ booking လုပ်လိုက်ရုံပဲဆိုတော့ internet ချိတ်ဆက်မှုကိုအခြေခံထားတဲ့ဒီလိုဆက်မျိုးတွေအတွက်ကဘယ်ခက်ခဲပါမလဲကိုသားညုံဦးရဲ့ကျွန်တော်တို့ကဆက်လို့သာပြောတာတကယ်တော့ computer တွေလိုပဲလေ computer ညံစွမ်းရှိတဲ့ဆက်တွေပေါ့သူတို့ကိုညွှန်ကြားချက်တိတိကျကျကိုကပေးနိုင်တယ်ဆိုလို့ရှိရင်သူတို့ကလည်းပြန်ပြီးတော့လုပ်ပေးနိုင်ပါတယ်နောက်ဟိုတယ်လုပ်ငန်းတွေဘက်ကစီးပွားရေးအရတွက်မယ်ဆိုလို့ရှိရင်ဒီလိုဆက်မျိုးအတွက်ရင်းနှီးရမယ့်ဇယိတ်နဲ့အဲ့ချိုဝန်ထမ်းတွေကိုငှားတဲ့ဇယိတ်ရေရှည်မှာဘယ်ဟာကပိုပြီးတော့မှအကျိုးအမြတ်ရှိမလဲဆိုတာကိုတွက်မှာပေါ့အဲ့ဒါကြောင့်လဲအခုတည်းကဒီကွန်ပျူတာညံစွမ်းရှိတဲ့အဲ့ချိုဆက်တွေကိုစပြီးတော့စမ်းတာပေါ့ရှင
်အင်တာနက်ချိတ်ဆက်ပြီးတဲ့ဆက်ပစ္စည်းတွေတုံးလာတာကတော့နေရာတိုင်းမှာပိုပြီးတော့များလာတာအမှန်ပဲမဆုမြတ်မောဒီ Gardner ဆိုတဲ့ American သုတေသနအဖွဲ့အစည်းတစ်ခုရဲ့လေ့လာချက်အရဆိုရင်အခု2016ခုနှစ်မှာယင်းနှစ်ကတည်းက30ရာခိုင်နှုန်းပိုများလာတယ်တဲ့
ဥရောပမြောက်ပိုင်းကဒီစကန်ဒီနေးဗီးယားနိုင်ငံပေါင်း6နိုင်ငံမှာဟိုတယ်ပေါင်း188ဟိုတယ်ရှိတဲ့ Nordic Choice Hotel ဆိုတဲ့ဟိုတယ်လုပ်ငန်းကြီးတွေမှာပါတဲ့ Stockholm မြို့လေက Clarion Hotel Amarantin မှာအခုလိုမျိုးအဲဂျိုဆက်ကိုစမ်းသပ်နေတာအောင်မြင်သွားလို့တခြားဟိုတယ်တွေမှာပါတုံးနိုင်မယ်ဆိုရင်တော့အဲ့ဒီအခြေအတွက်ကပိုတော့မှများလာအောင်မှာဖြစ်ပါတယ်ရှင်
မဆုမဲမွန်စီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မယေးသနာကျော်ရဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်နှပြောရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တတ်တက်ရောင်သတင်းလွှာမှာတော့အမှုပညာတတ်တန်းတစ်လျှောက်မှာမျှော်မှန်းခဲ့တဲ့ဆုရသွားတဲ့ Jackie Chan ပြတော့စေဟွန်တင်လာရတဲ့ rapper Kanye West အခြေအနေကဘယ်လိုရှိပါလဲဒီလိုမျိုးကဘာတရာကနာမည်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူထူထွားတာတွေကိုပြောပြပေးသွားပါမယ်အရှန်နာမည်ကျော်အမှုပညာရှင်တွေထဲမှာတော့ဒီ Confirming the Jackie Chan တယောက်သူအမြဲတမ်းမျှော်လင့်ခဲ့တဲ့ Oscar ဆုရသွားခဲ့ပါပြီ Jackie Chan ကလွန်ခဲ့တဲ့23နှစ်မှာ Hollywood မင်းသားကြီး Sylvester Stallone အင်ကိုတွားလေတော့ငါဒီနေ့တော့ဒီလိုမျိုးဆုရစီရမယ်လို့သူဆုံးဖြတ်ချက်ချခဲ့ပါတယ်တဲ့ကဲဒီနိုဝင်ဘာ7ရက်စနေတရက်မှာတော့သူ့ရဲ့ဆန္ဒပြေသွားခဲ့ပါတယ်နော်နှစ်စဉ်ကျင်းပနေကြ Governor ဆုချင်းမြင့်ပွဲမှာဟောင်ကောင်မင်းသား Jackie Chan ကသူ့ရဲ့ရုပ်ရှင်နဲ့ပင်အမှုပညာဆွမ်းဆောင်မှုတွေအတွက် Oscar ဂုဏ်သုဆောင်ရွှေစင်ဆုရခဲ့တာပ
ါ I breaking so many bones making two more than 250 movies
သူရိုက်ကူးခဲ့တဲ့ရုပ်ရှင်ကားပေါင်း250ကျော်လောက်များခဲ့ပါတယ်တဲ့အဲ့ဒီရုပ်ရှင်ကားတိုင်းကောင်းချင်မှကောင်းမယ်ဒါမဲ့လေကျွန်တော်ရိုက်တဲ့ကားတိုင်းကကဘာကြီးအတွက်နောက်ပြီးတော့ကလေးငယ်တွေအတွက်ပတ်ဝန်းကျင်ထိမ့်သိမ်းရေးတွေအတွက်ကျွန်တော်အလေးထားတဲ့အရာအလုံးအတွက်ပါတဲ့ဒီနေ့တော့ဒီဂုံနုဆောင်စုရခဲ့ပါပြီအတိတ်ဘယ်ကတော့ကျွန်တော်နှစ်ပေါင်းများစွာရိုက်ကူးခဲ့တဲ့ရုပ်ရှင်တွေကကျွန်တော်လုပ်ခဲ့တဲ့အမှန်တရားတွေပဲဖြစ်ပါတယ်ဆိုပြီးတော့ဒီစုမီယူကင်လေးမှာပဲ Jackie Chan ပြောသွားပါတယ်စုပေးပွဲအခမ်းအနားကိုတော့ Hollywood ရဲ့တခြားနာမည်ကျော်တွေဖြစ်တဲ့မင်းသား Denzel Washington မင်းသမီးတွေထဲမှာဆိုရင် Lupita Nyong'o Nicole Kidman Emma Stone တို့လည်းတက်ရောက်ခဲ့ကြတာတွေ့ရပါတယ်Jackie Chan တွေဝမ်းသာဂုဏ်ယူပါတယ်နော် I'll have my own yacht I'll have my own jet Paint it on the side and bright red It's gonna stay fresh Comes a crazy fan Uh-oh Up in my face Oh no Security Take this guy Give it away အော်ဒါနဲ့ဒီအာရှမင်းသားမင်းသမီးတွေရဲ့မှာဒီအနောက်တိုင်း Hollywood ရုပ်ရှင်လောကတွေထိပါနာမည်ကျော်အောင်မြင်တဲ့နောက်တစ်ယောက်ကိုလည်းခြံထားလို့မရပါဘူးနော်ကမ္ဘာကျော်မလေးရှားရုပ်ရှင်မင်းသမီးသူဘယ်လိုလဲဆိုတာသိလောက်ပါပြီ။မီရှယ်ယိုတယောက်အမေရိကန်ရုပ်သံလိုင်း CBS က Star Trek Discovery ရုပ်သံမှာပါရဲဆိုတဲ့ကောလာဟာလာကိုသူတေချာအတီမပြုတ်ဝေးပဲနဲ့ခက်ရှူရှူလုံနေခဲ့ပါရဲ့။စင်ကူနိုင်ငံမှာနိုဗ ెంబర్ 23ကကျင်းပသွားတဲ့ရုပ်ရှင်ပွဲတော်မှာသူ့ကိုဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကဝိုင်းမိကြတာပါ။ Star Trek Discovery series ထုတ်လုပ်တဲ့ Nicholas Meyer ကအဲ့ဒီမှာပဲကြီးညာသွားပြီးပါပြီ
။ I grew up with the Star Trek generation so of course I'm a big fan.
Michelle Yeo ကတော့သူ Star Trek TV series တွေကိုကြည့်ပြီးတော့ကြီးပြင်းလာတာပါတဲ့။သူကဒီကားတွေကိုကြိုက်ပါတယ်လို့ပြောပါတယ်။အဲ့ဒီသူသွားတက်ခဲ့တဲ့အစင်ကူနိုင်ငံတကာရုပ်ရှင်ပွဲတော်ကတော့ကမ္ဘာတစ်လွှားကရုပ်ရှင်ကားပေါင်း160ကျော်ဝင်ရောက်ရှင်ပြန်ပြီးတော့ပွဲတော်ဖွင့်ပွဲနေ့မှာမလေးရှားရုပ်ရှင် Interchange နဲ့စင်ကူကရုပ်ရှင် The Pursuit of a Happy Human Life ဇာတ်ကားတွေနဲ့ဖွင့်ခဲ့တာပါ။ 28ကြိမ်မြောက်စင်ကူနိုင်ငံတကာရုပ်ရှင်ပွဲတော်ကိုဒီဇင်ဘာလ4ရက်နေ့အထိကျင်းပသွားဖို့ရှိပါတယ်။ဒီလိုစင်ကူရောက်ရင်တော့ပွဲတော်မှာပြသနေတဲ့ရုပ်ရှင်ကားတွေသွားပြီးကြည့်လိုက်ကြပါအောင်နော်။ဒါနဲ့ American နာမည်ကျော် rapper Kanye West လည်းစေးရုံတင်လိုက်ရပါတယ်။ rapper Kanye West ရဲ့သူ့ရဲ့ဖြိုးပြေးပွဲတွေကိုရုတ်တရက်ထည့်ပစ်လိုက်ပြီးတော့ဒီနိုင်ပိုင်းတွင်မှာပဲ November 22ရက်နေ့မှာပါအဲ့ဒီတနင်္လာနေ့မှာလူကအရန်ပင်ပန်းပြီးတော့လဲသွားလို့စေးရုံတင်လိုက်ရတာပါ။သူအဲ့လိုမျိုးမဖြစ်ခင်တော့လည်းသူ့ရဲ့ဖြောပြေးပွဲတွေကိုသူရောက်မလာတာတွေနောက်ပြီးတော့အချိန်နည်းနည်းနဲ့ဒီပွဲသိမ့်လိုက်တာနောက်ပြီးတော့နိုင်ငံရေးမှာလည်းဟိုပြောဒီပြောတွေရှိခဲ့ပါတယ်။ Kanye West ကအရေးတွေအရန်ပြက်ပြီးတော့အရန်ပင်ပန်းသွားတာပါ။ကျန်တာတော့ကောင်းပါတယ်လို့သူရဲ့နှီးဆက်တဲ့အတိုင်းဝိုင်းကတော့ပြောနေပါတယ်။သူ့ကို LA တက္ကသိုလ်ကျန်းမာရေးဌာနမှာစေးရုံတင်လိုက်ရတယ်ဆိုတဲ့သတင်းကိုအတည်ပြုလို့မရပါဘူးမြဲအဲ့သတင်းကထွက်နေပြီးတော့အဲ့စေးရုံတင်တဲ့ပုံဒီ cell phone နဲ့ရိုက်ထားတဲ့ video လည်းတွေ့ရပါတယ်။သူ့ရဲ့ဖြောပြေးရေး stage show မှာစီစဉ်တဲ့ company ကတော့သူအခုသွားနေတဲ့ Saint Pablo ဖြောပြေးခီးစဉ်ကိုဖျက်လိုက်ပါတယ်။ကြံသေးတဲ့ပွဲစဉ်တွေအားလုံးလက်မှတ်တွေကိုလည်းငွေပြည့်ပြည့်အမ်းမယ်လို့ကြေညာထားပြပါပြီ။တချို့သတင်းတွေမှာတော့ဒီ Kanye West ကကောက်သွားပြီလို့လည်းပြောနေကြပါတယ်။သူ့ရဲ့ရင်းနေတဲ့သူတွေကတော့ဒါကိုမဟုတ်ဘူးလို့ညင်ပါတယ်။ People တို့ US Weekly တို့လိုမျိုးအမှုပညာသတင်းစာဆောင်တွေမှာတော့ Kanye West ကအလုပ်တိတ်လုံလုံအကြည့်လို့အရန်ပင်ပန်းသွားတာပါလို့ပြောထားပါတယ်။ဒီလိုစေးရုံမတရားခင်ဟော့ဖြစ်ခဲ့တဲ့သူ့ရဲ့သတင်းတပုတ်လည်းထွက်ခဲ့ပါသေးတယ်။သူကဒေါ်နယ်ထရမ့်ကိုထောက်ခံတယ်ဆိုပြီးသူ့ရဲ့ကယ်လီဖိုးနီးယားကဖြောပြေးရေးပွဲတစ်ခုမှာပြောသွားလို့ပြည်သက်ကသူ့ကိုအောက်ကနေပြီးဝိုင်းပြီးတော့អော်ခဲ့ကြတာပါဒီတစ်ခါဆေးရုံတဲရတာကတော့လူပင်ပန်းသွားတာလားစိတ်ကျမ်းမာရေးပဲတစ်ခုခုဖြစ်လားစောင့်ကြည့်ရပါမယ်နော်အမေရိကန်ပြည်အောင်စုမှာရုံကလူဝင်ဆောင်ရုပ်ရှင်ကားတွေကိုဆက်ပြီးတော့ကြည့်ကြရအောင်ပါဒီကျေးဇူးတော်နေ့သတင်းပတ်ကရုံးပိရဲ့အားလဲရဲ့နိုမာ26-29မှာတော့ Disney ရဲ့ Moana ရုပ်ရှင်ကားကရုံဝင်ဆုံးဖြစ်မဲ့ပုံရှိပါတယ်။ဒီ animation cartoon ကားမှာ The Rock လို့လူသိများတဲ့ Dwayne Johnson ပါဝင်သရုပ်ဆောင်ထားပြီးတော့၅ရက်တာ Thanksgiving ရက်ရှိအားလဲမှာဒေါ်လာ85သန်းလောက်ထိရမယ်လို့မှန်းထားကြပါတယ်။အရင်တစ်ပတ်မှာနံပါတ်1ဖြစ်ခဲ့တဲ့ Fantastic Beasts and Where to Find Them ရုပ်ရှင်ကတော့ November 18မှာရုံတင်ပြီးပြီးချင်းအဲ့ဒီသတင်းပတ်ကစနစ်တင်ခွင့်မှာဝင်ငွေဒေါ်လာ85သန်းရရှိခဲ့တာပါ။အကြီးအောင်မြင်မှုရရှိခဲ့တဲ့ Harry Potter ရုပ်ရှင်ကားရဲ့အဆက်အောင်မြင်မှုတွေဆက်ရနေတာပါအခုဒုတိယပတ်မှာတော့58သန်းလောက်ရမယ်လို့မှန်းထားပါတယ်ကာတွန်းကား Trolls ကနံပါတ်4နေရာမှာရှိပြီးတော့လာမယ့်သတင်းပတ်ကုန်မှာဒေါ်လာဝင်ငွေ 19.1 သန်းစုပေါင်းဝင်ငွေတန်120ကျော်ရှိထားပါတယ်ရှင်
မရီတနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့ဆက်ပြီးတော့ကြံနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာတော့ပြည်သူအကျိုးပြုကိုရဲ့စီမံကိန်းမန်နေဂျာကိုကြည်မင်းသူရဲ့ယုံကြည်ရာအမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကျိန်နဲ့မြတွေ့ကြုံပေါ်မူတည်ပြီးတော့ပြောင်းလဲနေတာဖြစ်ပါတယ်။ဒါအပြင်ယုံကြည်မှုတစ်ခုဟာတက်ရှုတဲ့စာအုပ်ကတော့၎င်းဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလုပ်ငန်းပိုင်းဆိုင်ရာရတော့၎င်းမိမိတွေ့ခဲ့တဲ့ပြောခဲ့တဲ့စုံခဲ့တဲ့လူတွေနဲ့တော့၎င်းယုံကြည်မှုဟာအမျိုးမျိုးတည်ရှိလို့နေကြပါတယ်။တခါတရံမှာအတွေ့အခေါ်ယူဆတစ်ခုပြင်းပြင်းထန်ထန်လေလာလိုက်စားလိုက်မယ်ဆိုရင်လေယုံကြည်မှုအစ်တစ်ခုထပ်မံပေါ်လာပါတယ်။ငယ်စဉ်ကကျွန်တော်ယုံကြည်ခဲ့တဲ့အရာတွေဟာခုချိန်မှာပြန်လည်ပြီးတော့တဏှာဖြစ်ဖွယ်တွေကတော့အများကြီးရှိလာခဲ့ပါတယ်။ကျွန်တော်တို့ယုံခဲ့တာလားဒါမှမဟုတ်ကျွန်တော်တို့ဟာပုံတွင်းချင်းဆိုတဲ့စတီရီယိုတိုက်လုတ်ခံလိုက်ရတာလားဒါတွေကိုတော့ဝေဝဲမရပါဘူး။တခါတရံမှာယောက်ျားဖြစ်ချင်းမိမဖြစ်ချင်းကိုကိုရဘာသာမတူညီချင်းလူမျိုးမတူညီချင်းပေါ်မှာလဲယုံကြည်မှုကိုဆွဲကင်ထားကြပါတယ်အဲ့ဒီယုံကြည်မှုဟာပြင်းထန်လာရင်တခါတလေမှာတော့အဆွဲလန်းဖြစ်သွားပါတယ်တနည်းအားဖြင့်ပြောရရင်တော့လူပုဂ္ဂိုလ်ကိုဆွဲတာ၎င်းမိမိဘာသာကိုဆွဲလို့တော့၎င်းမိမိရဲ့အတွေးခေါ်အယူဆတစ်ခုကိုဆွဲလန်းလို့တော့၎င်းဖြောက်ဖြက်ဖြစ်ဖို့တခါတလေခဲရင်လာပါတယ်အ အဲ့ဒီအခါမျိုးမှာဆိုရင်တော့ယုံကြည်မှုပြင်းထန်သူလို့အများကမထင်ကြတော့ပဲကောင်းမှသူလို့အဲနာမည်တက်ခံရတာမျိုးတွေလည်းရှိခဲ့ပါတယ်ယုံကြည်မှုဆိုတာမွေးမြူရပါတယ်ယုံကြည်မှုဆိုတာယုံယုံနဲ့မရပါဘူးတည်တည်လင်းလင်းဖြစ်ဖို့ဆိုရင်လက်ကျင့်ရပါတယ်မွေးမြူရပါတယ်အစဉ်အမြဲလုပ်ကံရပါတယ်အဲ့လိုမျိုးအစင်မြဲလောက်ကင်နေမှသာလင်အဲ့ဒီယုံကြည်မှုကပုံမူပြီးတော့ခိုင်မာလာတာဖြစ်ပါတယ်တခါတလေမှဘာမှမယုံတာကလည်းယုံကြည်မှုတစ်ခုဖြစ်နေပါတယ်ကျွန်တော်တို့လိုနိုင်ငံမျိုးမှာဆိုရင်ယုံကြည်မှုဆိုတာလူတဦးချင်းတဦးတော်၎င်းမတူညီတဲ့လူတွေကြားမှာတော့၎င်းကျွန်တော်တို့ရဲ့ယုံကြည်မှုတွေဟာအတော်နဲ့ပါတာကိုတွေ့ရပါတယ်ဒါဝင်လဲကျွန်တော်တို့ယုံကြည်မှုအချင်းဝက်နည်းလာခြင်းလို့ပြောလို့ရပါတယ်။ယုံကြည်မှုတွေအားနည်းခဲ့လို့ပဲခုချိန်ကြီးမကြာတင့်ပဲကြာခဲ့တဲ့ပြီးတွင်းစစ်မီဟာခုချိန်ကြီးကြာရှည်တောက်လောင်နေရတော့ဖြစ်ပါတယ်။ကျွန်တော်တို့ဘာသာမတူရင်လူမျိုးမတူရင်တည်နေရာမတူရင်ကျွန်တော်တို့တစ်ဖက်သားကိုယုံကြည်အောင်ယုံကြည်မှုပေးဖို့အတော်ခက်လာတာကိုတွေ့ရပါတယ်။နောက်ကလူတွေရဲ့ predict လို့ခေါ်တဲ့ကြိုတင်ဆုံးဖြတ်လိုက်တာပါမိမိရဲ့အတွေ့အကြုံရအောင်ဒီအရာမျိုးပေါ်တယ်ဆိုရင်ဒီလိုလုပ်ပြီဆိုရင်ဒါမျိုးပြောတယ်ဆိုရင်ဒါကိုဖြစ်ရမယ်ဒီလိုကိုဖြစ်တယ်ကိုဖြစ်နေလိမ့်မယ်ဆိုတော့ကျွန်တော်တို့ရဲ့ကြိုတင်ဆုံးဖြတ်ထားခြင်းဟာကျွန်တော်တို့ဤတည်းအချင်းချင်းကြားဆက်ဆံရေးမှာလဲယုံကြည်မှုကိုယော်နေစေခဲ့ပါတယ်အုတ်ချုပ်ပုံရန်တရားတစ်ခုရဲ့အုတ်ချုပ်ရလွယ်ကူအောင်ဆိုပြီးအချင်းချင်းကြားမှာတွေးခွဲပြီးတော့အုတ်ချုပ်တက်တဲ့အလေးထားရယ်ဒါတွေကြောင့်ကျွန်တော်တို့ရဲ့ယုံကြည်မှုဟာပုံမူပြီးတော့အားနည်းလို့လာခဲ့ပါတယ်ဒါကြောင့်ယုံကြည်မှုဆိုတဲ့အရာကိုကျွန်တော်ယုံနေတာကတော့ပြောင်းလဲတက်ခြင်းပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင
်ကျူးဘားနဲ့အမေရိကန်ပြည်သူတွေရဲ့ဘဝတခါဒီအမေရိကန်နဲ့ဆက်ဆံရေးပုံမှန်ကောင်းမွန်တိုးတက်လာအောင်ကျူးဘားအစိုးရအနေနဲ့မလုံဆောင်မှုဆိုရင်သမ္မတဘရက်အိုဘားမားနဲ့ရယူထားတဲ့သဘောတူညီချက်တွေကိုသူ့အနေနဲ့ဖျက်သိမ်းပြစ်မယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ကသူ့ရဲ့ Twitter စာမျက်နှာမှာဒီကနေ့ရေးသားထားပါတယ်ဒီနှစ်နိုင်ငံသဘောတူညီချက်ထဲမှာကျူဘာအတွက်အခွင့်အလမ်းတွေပိုတာနေတယ်လို့ Mr. Trump ကရှုမြင်ထားတာဖြစ်ပြီးအဲဒီသဘောတူညီချက်ကိုဖျက်သိမ်းပြစ်မယ်လို့ဒီရွေးကောက်ပွဲမဲဆယ်စည်းရုံးစဉ်ကာလကလေးကမကြာခဏပြောဆိုထားတာဖြစ်ပါတယ်ကျူဘားတော်လှန်ရေးကောင်စားဖီဒယ်ကက်စတိုကွယ်လွန်မှုအပေါ်ခြေခွဲအောင်မြင်ပွဲသတင်းပတ်ကိုစတင်လိုက်ပြီးမြို့တော်ဟာဗာနာကအထင်ကရတော်လှန်ရေးယဉ်ပြင်မှာတော့ဖီဒယ်ကက်စတိုပုံတွေပန်းစည်းတွေနဲ့ဒီကျူဘားလက်နက်ကျူဘာအလံကန်ဆောင်ထားသူထောင်ထဲချီးပြီးတော့စူဝေးပြီးတော့ဂါရဘပြုနေကြပါတယ်ကျူဘာကောင်းဆောင်ဟာဖီဒယ်ကက်စတိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာကောင်းဆောင်တွေရဲ့တုံ့ပြန်မှုတွေထဲမှာတော့ဝမ်းနဲ့ချီးကျွမ်းမှုတွေရောဝေဖန်မှုတွေရောရှိနေပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံခီးစဉ်နဲ့တစ်ဆက်တည်းမှာပဲဒီအင်ဒိုနီးရှားနိုင်ငံကိုပါသွားဖို့စီစဉ်ထားပေမဲ့အခုအခါမှာဒီခီးစဉ်မဖြစ်တော့ဘူးလို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကဗီအိုအီကိုပြောပါတယ်အခုလိုအင်ဒိုနီးရှားခီးစဉ်မဖြစ်တာဟာအဲ့ဒီမှာဒီလက်ရှိမြန်မာတန်ယုံရှိဆန္ဒပြတာတွေတခါဒီတန်ယုံကိုတိုက်ခိုက်မယ်ဆိုပြီးတော့ချင်းချောက်တာကြောင့်အင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးနေရတဲ့အခြေအနေတွေနဲ့မဆိုင်ဘူးလို့လည်းဦးစောထေကပြောပါတယ်။တောင်ကိုရီးယားတရားရေးဝန်ကြီးဌာနရဲ့နှုတ်ထွက်လာကိုသမ္မတပတ်ကွန်ဟဲကဒီကနေ့လက်ခံလိုက်ပါတယ်။သူ့ရဲ့ကောင်းဆောင်မှုနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာပဲအစိုးရအဖွဲ့အတွင်းအခုလိုအပြောင်းလဲတွေလုပ်နေတာပါ။
တရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vidac ဇွန်ညက်ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညနေခင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.